Welcome to the Voice of America in Burmese.
ဗီယံဘောင်ကင်းဝဲတဲ့ညတညဖြစ်ပါစေခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2022ခုနှစ်နိုဝင်ဘာ28ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ1925 30နဲ့လိုင်းလံမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့တရုတ်မှာကိုဗစ်ကန့်သတ်မှုတွေအပေါ်ကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဖြစ်ပေါ်နေပါတယ်ယူကရိန်းတိုက်ပွဲမှာရုရှားဘက်ကအရေးချင်းပြစ်မိတဲ့စစ်တီအလွန်လောက်မရှိဘူးလို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်ကမ္ဘာဖလားဘောလုံးပြိုင်ပွဲဒီကနေ့ပထမပွဲစဉ်အဖြစ်ဂျပန်နဲ့ကော့စတာရီကာအသင်းတို့ကစားကြတာဂျပန်ကတကိုးကိုမရှိနဲ့ရှုံးနေခဲ့ပါတယ်ဒီသတင်းတွေအပါအဝင်တခြားထိပ်တန်းရောက်သတင်းတွေကိုနားဆင်ကြရမှာပါခင်ဗျာ
ဟုတ်ကဲ့ပါသတင်းလေးအပီးဒါဆင်ရမယ့်ထဲမှာတော့မြန်မာနိုင်ငံကကလေးငယ်တွေရဲ့အနာဂတ်ပညာရေးနဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းခန်းတစ်ခုမှာတော့
WWF လို့မျိုးပေါ့နော်ဖွဲ့စည်းတွေနဲ့ပူးပေါင်းပြီးတော့မြန်မာပြည်အတွက်အခမဲ့သင်ကြားမှုသင်မှုအထောက်အကူပြု app တွေဆက်လုပ်နေပါတယ်။နောက်ပြီးတော့လည်း UNICEF တို့သူရဲ့အမေဘက်ဖွဲ့စည်းရေးနဲ့လည်းပူးပေါင်းပြီးတော့ကျွန်တော်တို့မြန်မာပြည်ရဲ့ကလေး
360@dadthambon.tthongthu မတ်လဝင်းပြောတော်ရဖြစ်ပါတယ်။ဒီအကြောင်းအပြည့်စုံကိုတော့မကြာခင်မှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒါ့အပြင်ပတ်စင်ကဏ္ဍတွေမှာတော့ကမ္ဘာတစ်လောကခရီးသွားကမ္ဘာမြန်မာမီဒီယာမြင်ကွင်းကျယ်မှတ်စုများမြန်မာပြည်မှာပေးစာကဏ္ဍနဲ့ထူးခြားဆန်းပြသတင်းများအစီအစဉ်တွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်။ဒီမတိုင်ခင်မှာတော့အခုနောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့အတူကျွန်တော်ကိုရနိုင်တို့ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
တရုတ်နိုင်ငံမှာကိုဗစ်လုံးဝကင်းစင်ရေး0ကိုဗစ်မူဝါဒချမှတ်ထားတဲ့အပေါ်မြို့တော်ဘေကျင်းနဲ့ရှန်ဟိုင်းမြို့အပါအဝင်နိုင်ငံတော်ဝန်ကတက္ကသိုလ်ကျောင်းပေါင်း50လောက်မှာဒီကနေ့နိုဘလာ29နှစ်မှာကန်ကောက်ဆန္ဒပြပွဲတွေဆက်လက်ဖြစ်ပေါ်နေပါတယ်။တရုတ်နိုင်ငံရှင်ချန်းဒေတာကဦးရုမ်ချီမြို့မှာဂျာတာပရိနေကလူနေတိုက်ခန်းတစ်ခုမိလောင်မှုဖြစ်သွားခဲ့တာမှာအနည်းဆုံးလူ10ဦးသေဆုံးသွားခဲ့ရတာဟာအဲ့ဒီကိုဗစ်ကန့်သတ်ချက်တွေကြောင့်မိသားသမားတွေအချိန်မီရောက်မလာနိုင်တဲ့အတွက်လို့ဆိုတဲ့ပြောဆိုမှုတွေထွက်ပေါ်လာပြီးတဲ့နောက်မှာပြီးခဲ့တဲ့တောက်ကြံတွေကဆာလို့ဆန္ဒပြပွဲတွေဖြစ်ပေါ်နေခဲ့တာပါ။ရှန်ဟိုင်းမြို့မှာဆန္ဒပြသူတွေကိုရဲတပ်ဖွဲ့ဝင်တွေကမကြသေးခင်နိုင်ပိုင်းအတွင်းကအင်အားသုံးလူစုခွဲခဲ့ပေမဲ့ဆန္ဒပြသူတွေပြန်ရောက်လာပြီးဆက်လက်ဆန္ဒပြနေကြုံနဲ့မကဘဲရောက်လာတဲ့ရဲတပ်ဖွဲ့တွေကိုပါဗီဒီယိုမှတ်တမ်းတင်ခဲ့ကြပါတယ်။ဆန္ဒပြသူတွေကတော့ကိုဗစ်ဆန်းသက်တဲ့ PCR အလိုမရှိလွတ်လပ်မှုသာလိုချင်တယ်ဆိုတော့ကြွေးကြော်သာနေအော်ဟစ်ခဲ့ကြတယ်လို့အမည်မဖော်လိုတဲ့မျက်မြင်သက်သေပြောတာကိုကိုကပီ AP သတင်းမှရေးပါတယ်။လမ်းမပေါ်ထွက်ဆန္ဒပြတဲ့အစဉ်လာမရှိသလောက်ရှားပါလာတဲ့တရုတ်နိုင်ငံမှာတောက်ကြံတွေကဆလို့နေ့စဉ်ဆိုဆိုလို့ဆန္ဒပြပွဲတွေဖြစ်ပေါ်နေကြတာမှာဘီဂျင်းမြို့ကတက္ကသိုလ်ကျောင်းသားတွေလည်းအများပြပါဝင်ကြပါတယ်ပြီးခဲ့တဲ့ AP လာတုန်းကလည်းသမရရှိချင်းဖြင့်ရဲ့တင်းကျပ်တဲ့ကိုဗစ်ကန့်သတ်ချက်တွေပေါ်ရှန်ဟိုင်းမြို့ကနေကန့်ကွက်ဆန္ဒပြခဲ့သလိုအခုလအစောပိုင်းမှာလည်းအလားတူကန့်ကွက်ဆန္ဒပြမှုတွေဖြစ်ခဲ့တာမှာလူမှုကွန်ရက်ရဲ့အကူအညီနဲ့တခြားမြို့တွေပါပါဝင်လာခဲ့တာကြောင့်အခုဒီချိန်ဟာအခြေပြန်ဆုံးဖြစ်လာပါတယ်ခင်ဗျာ
လူမျိုးရေးကွဲပြားမှုတွေနဲ့အကျင့်ပြတ်ခြားစားမှုစတဲ့အခြေခံသဘောထားကွဲပြားမှုတွေဟာမလေးရှားဆိုရတဲ့အနေနဲ့ရေရှည်ရပ်တည်နိုင်မလားဆိုတာကိုပထမတစ်နေ့နဲ့အတွဲမှာအဓိကစမ်းသပ်မဲ့အကြောင်းအရာတွေဖြစ်သလိုနိုင်ငံတွင်းလူမျိုးရေးတန်းတူညီမျှမှုရှိစေရမယ်ဆိုတဲ့ကာလရှည်ကြာသူပေးထားခဲ့တဲ့ကတိကိုဝန်ကြီးချုပ်အနေနဲ့တကယ်လက်တွေ့အကောင်အထည်ဖော်နိုင်မလားဆိုတာကိုစောင့်ကြည့်ရမှာဖြစ်ပါတယ်။ဒီမှာ19ရက်နေ့ကကျင်းပခဲ့တဲ့ထွေထွေရွေးကောက်ပွဲမှာအမှတ်နေရာ222နေရာကိုရှင်းပြန်ကြတာမှာမလေးရှားနိုင်ငံသမိုင်းတခြားပထမဆုံးအကြိမ်ဖြစ်တဲ့ဘဲပါတီကမှအစိုးရဖွဲ့နိုင်လောက်တဲ့အမတ်နေရာအနိုင်မရခဲ့ပါဘူးအစိုးရဖွဲ့နိုင်ရေးအတွက်ပါတီကြီးတွေကြာနှစ်ရက်ကြာအကြိမ်နဲ့ဆွေးနွေးညှိနှိုင်းမှုတွေလုပ်ကြပြီးတဲ့နောက်မလေးရှားဘုရင်အယ်ဆူတန်အဗ်ဒူလာဆူတန်အမတ်ရှားကဝိုင်းရံတိုက်ခိုက်ခံကောင်းဆောင်အန်ဝါအီဘရာဟင်ကိုဝန်ကြီးချုပ်ဖြစ်တဲ့ပြီးခဲ့တဲ့ခြားစားရင်းနေမှာကျန်းသက်စာကျင်းစုပေးခဲ့ပါတယ်အကျင့်ပြခြားစားမှုလိန်လူချင်းဆက်ဆံမှုစတဲ့ဆွတ်ဆွတ်ချက်တွေနဲ့ဆယ်နှစ်ကြာထောင်နဲ့ကြောက်ခံရပြီးတဲ့နောက်မှာဝန်ကြီးချုပ်ဖြစ်လာခဲ့သူအန်ဝါအီဘရာဟင်ကတော့သူ့ပေါ်တင်ထားတဲ့ဆွတ်ချက်တွေဟာနိုင်ငံရေးရွယ်ချက်နဲ့လှုပ်ဆောင်ခြင်းဖြစ်ကြောင်းပြောပါတယ်ဝန်ကြီးချုပ်အန်ဝါအီဘရာဟင်ကတော့ဆင်းရဲသားလူဒဏ်းသားတွေစာဝတ်နေပြည်လည်ရေးအထောက်အကူပြုစေဖို့အစိုးရကပေးနေတဲ့ထောက်မှန်ချက်အစီအစဉ်ကိုပြန်လည်သုံးသပ်သွားမယ်လို့ပြောကြားလိုက်ပြီးတော့စီးပွားဖွံ့ဖြိုးမှုအရှိန်ကျလာနေတဲ့ကာလမှာကုန်စည်နှုန်းကြီးမြင့်နေတဲ့ကိစ္စကိုဦးစားပေးကင်တွယ်သွားမယ်လို့လည်းဒီနေ့ပြောကြားလိုက်ပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံအတွင်းယူကရိန်းတပ်ဖွဲ့တွေကိုထိတိုက်ရင်ဆိုင်တဲ့နေရာတွေကိုခုခံကာကွယ်နိုင်မှုရုရှားဘက်ကအရေးချင်းပြည်မြင့်တဲ့တိုက်အင်အားအလုံးလောက်မရှိဘူးလို့ဗြိတိန်ကာကွယ်ရေးဌာနကပြောကြားလိုက်ပါတယ်ယူကရိန်းနိုင်ငံတောင်အလယ်ပိုင်းဒွန်နက်စ်အိုဘလတ်ဒေသကပဗလစ်ကာနဲ့ ဗူလီဒါမြို့တွေကိုရုရှားရောယူကရိန်းကပါတပ်ဖွဲ့အင်အားတွေအလုံးအရင်းနဲ့ပို့ထားကြတယ်လို့ဗြိတိန်ကာကွယ်ဝန်ကြီးဌာနကပြောပါတယ်။အဲ့ဒီဒေသမှာပြီးခဲ့တဲ့သတင်းနှစ်ပတ်လောက်အတွင်းတိုက်ပွဲတွေအပြင်းထန်ဖြစ်နေခဲ့ပေမဲ့နယ်မြေစိုးမိုးမှုကတော့တိတာလည်းပြောင်းလဲမှုမရှိခဲ့ဘူးလို့ဗြိတိန်ကာကွယ်ဝန်ကြီးဌာနကဒီကနေ့ Twitter ကနေထုတ်ပြန်တဲ့ထောက်လိုင်းသတင်းထဲမှာဖော်ပြပါတယ်။ဒီဒေသဟာယူကရိန်းနိုင်ငံမြောက်ပိုင်းကိုထပ်မံထိုးစစ်ဆင်နိုင်ရေးအတွက်မဟာဗျူဟာမြောက်တဲ့ဒေသဖြစ်တယ်လို့ရုရှားတို့ကယူဆထားတာကြောင့်ဒီနေရာမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေဖို့အလားအလာရှိတယ်လို့လည်းဗြိတိန်ကာကွယ်ရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
။ရုရှားကယူကရိန်းနိုင်ငံအပေါ်ကျူးကျော်စစ်ကြောင့်ဥရောပတစ်ဝက်မှာစွန့်ရလောင်စာအခက်အခဲကြုံနေရတဲ့အချိန်မှာအခုလာမဲ့ဆောင်းရာသီခရစ်စမတ်အားလည်းရပွဲတော်ကာလအတွင်းမှာမီးအောင်စုံတွေထွန်းပြီးဆင်နွှဲတဲ့မနွှဲတဲ့ဆိုတာနဲ့ပတ်သက်ပြီးတော့တာဝန်ရှိသူတွေကြားမှာဝေခွဲမရဖြစ်နေပါတယ်တချို့ကလည်းလွန်ခဲ့တဲ့နှစ်နှစ်မှာကိုဗစ်ကာယောဂါကြောင့်ကောင်းကောင်းမဆင်နွှဲလိုက်ရတာကိုတွန်းလှန်အန်တုပြီးတော့ဆောင်းရာသီအားလည်းရမှာလူတွေစိတ်ပျော်ရှင်အောင်လုပ်ဖို့ဆန္ဒရှိရသူတွေလည်းရှိနေပြီးတော့စပိန်နိုင်ငံဂရနာဒါမြို့ကန်တူကတော့မီးတွေမထွန်းဘူးဆိုရင်ခရစ်စမတ်ပွဲတော်ကိုလည်းမဆင်နွှဲသလိုမျိုးဖြစ်လာနိုင်တယ်လို့ပြောပါတယ်နေ့စဉ်လူနှစ်သန်းလောက်လာကြည့်တဲ့ပြည်သက်နိုင်ငံစထရက်စ်ဘတ်မြို့ကခရစ်စမတ်ဇေးမှာရှိတဲ့ဒီခရစ်စမတ်သစ်ပင်မှာဆိုရင်လေအာနာပိုင်တွေကအခုနှစ်မှာစွိုင်းအင်သုံးဆမှုကိုဆယ်ရာခိုင်နှုန်းလျှော့ချတဲ့အနေနဲ့မီးအနှဲငယ်ပဲထွန်းထားပါတယ်။ဒါပြင်ပဲရစ်မြို့နဲ့လန်ဒန်မြို့တွေမှာဆိုရင်လေခရစ်စမတ်အားလည်းရဲ့မီးထွန်းပွဲတော်အချိန်ကိုအာနာပိုင်တွေကကန့်သတ်ထားလို့စွိုင်းအင်သိပ်မကုန်တဲ့ LED မီးလုံးတွေနဲ့ပြန်ပြင်းပြဲစွိုင်းအင်တွေကိုအသုံးပြုထားပါတယ်။လန်ဒန်မြို့ကဇေးဝယ်စင်တာတွေနဲ့စီကားတဲ့အောက်ဆိုလမ်းမှာတော့ LED မီးလုံးတွေတပ်ဆင်ထားသလိုညနေ3နာရီကနေ17နာရီထိပဲမီးထွန်းဖို့ကန့်သတ်ပြီးတော့စွိုင်းအင်သုံးဆမှုကို3ပုံ2ပုံလျှော့သွားဖို့မျှော်လင့်ထားပါတယ်ခင်ဗျာ။
ဒီ American Dam နဲ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 933နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါရဲ့ရှင
်ဒီ American အတန်ကနေတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေရပါခင်ဗျာမြောက်ကိုရီးယားကောင်ဆောင်ကင်ဂျုံဦးရဲ့သမီးဟာဒီကနေ့ဒုံးကျည်ပညာရှင်တွေနဲ့တွေ့ဆုံပွဲကိုထပ်မံတက်ရောက်ခဲ့တာမှာသူ့ကိုကောင်ဆောင်ရဲ့အချစ်ဆုံးသမီးရတနာလေးစသဖြင့်တင်စားခေါ်ဆိုခဲ့တယ်လို့ဆိုပါတယ်။သူမအခုအချိန်မှာအသက်10နှစ်ဝန်းကျင်လောက်သာရှိသေးပေမဲ့အတပ်ပုံတွေထဲမှာထိတ်ဆုံးကနေထင်းထင်းရှားရှားပါဝင်နေတာကြောင့်ကောင်ဆောင်လောင်းလျအဖြစ်နဲ့အခုလိုထိတ်တန်းကိုတင်လာသလားဆိုတဲ့မေးခွန်းတွေထွက်ပေါ်လာနေပါတယ်။ဂျူအေးလို့အမည်ပေးထားပြီးအသက်9နှစ်နဲ့10နှစ်ဝန်းကျင်လောက်သာရှိသေးတဲ့မြောက်ကိုရီးယားကောင်ဆောင်ရဲ့ဒီဒုတိယသမီးဟာပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းမှာမြောက်ကိုရီးယားကတိုက်ချစ်ပစ်ဒုံးကျည်စမ်းသပ်ပစ်လွတ်တာကိုသူမမိဘတွေနဲ့တခြားအဆင့်မြင့်အရာရှိတွေနဲ့အတူတက်ရောက်ကြည့်ရှုပြီးလူမြင်ကွင်းကိုထွက်လာကြတာဖြစ်ပါတယ်။အဲဒီဒုံးကျည်စမ်းသပ်ပစ်လွတ်တဲ့အခါနာမှာအပေါ်ရောင်ဂျက်ကက်အဖြူနဲ့ရှုဖက်နဲ့အနီရောင်ဝတ်ဆင်ထားတဲ့ဂျူအေးဟာဖခင်နဲ့အတူရှင်တွဲနေတဲ့ပုံတွေကိုတွေ့ကြရပါတယ်ခင်ဗျာ။
ယူရိုနိုင်ငံမှာတော့ခေါင်းစည်းပဝါမချုံတဲ့အမျိုးသမီးတဦးကိုဗမာဝန်ဆောင်မှုပေးခဲ့တဲ့မန်နေဂျာတဦးကိုရာထူးကနေထုတ်ပယ်လိုက်တယ်လို့အီရန်ပြည်တွင်းသတင်းတွေကဒီနေ့ဖော်ပြလိုက်ပါတယ်။အီရန်နိုင်ငံမှာအမျိုးသမီးတွေအနေနဲ့သူတို့ရဲ့ဥကောင်းလည်ပင်းနဲ့သမီးတွေကိုမမြင်အောင်ခေါင်းစည်းပဝါချုံဖို့လိုအပ်တယ်လို့အီရန်ဘာသာရေးရဲတပ်ဖွဲ့ကဥပဒေပြဋ္ဌာန်းထားတာဖြစ်ပါတယ်။မျိုးတော်တီရန်မြို့နာကကွန်ပီနယ်မှာရှိတဲ့ဒီဘန်မန်နေဂျာတူဟာကောင်းမီမချုံထားတဲ့အမျိုးသမီးကိုကြာသပတေးနေ့တုန်းကဝန်ဆောင်မှုပေးခဲ့ပြီးတော့အဲ့လိုပေးခဲ့တဲ့အတွက်သူ့ကိုအုပ်ချုပ်ရေးမှူးအမိန့်နဲ့ယာဒူးကနေထုတ်ပယ်လိုက်တယ်လို့ဒုတိယအုပ်ချုပ်ရေးမှူးအမက်ဟာဂျီဇာရာကိုကိုးကားပြီးတော့မယ်သတင်းကဖော်ပြပါတယ်။အီရန်နိုင်ငံကဘန်တော်မြတ်မြတ်ဟာအစိုးရပိုင်ဘန်တွေဖြစ်ပြီးတော့အခုလိုမျိုးဟီဂျက်ဥပဒေကိုအကောင်အထည်ဖော်လိုက်တာကျင့်သုံးဖို့ကအဲ့လိုဘန်ဒီမှာရှိတဲ့ဘန်မန်နေဂျာတွေရဲ့တာဝန်ဖြစ်တယ်လို့ဟာဂျီဇာရာကပြောပါတယ်ခင်ဗျာ
ကတာနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘလုံးပြိုင်ပွဲအတွင်းတောက်ချနေကကစားခဲ့တဲ့အီရန်နဲ့ဝေးလ်စ်ပွဲစဉ်မှာအီရန်ဘက်ကပြိုင်ဘက်ကိုစိတ်တကြအောင်တမင်အကွက်စင်ကစားခဲ့တယ်လို့ဂျာမန်တိုက်စစ်မှူးဟောင်းရှာဂန်ကလင်းစမန်ကပြောကြားလိုက်တာနဲ့ပတ်သက်လို့သူ့အနေနဲ့ဖီဖာကမ္ဘာဘလုံးအဖွဲ့ချုပ်ယာရုကနေနှုတ်ထွက်ပေးဖို့အီရန်အသင်းနီးပြကာလို့စ်ကွေရိုစ်ကတောင်းဆိုလိုက်ပါတယ်အီရန်ကဝေးလ်စ်အသင်းကိုနှကိုးကိုမရှိနဲ့အနိုင်ရလိုက်တာဟာပြိုင်မဲ့အသင်းကဘောလုံးကန်တဲ့ပေါ်အာရုံမဆိုင်နိုင်လောက်အောင်အသေးအဖွဲကိစ္စတွေအပါအဝင်အားလုံးကို complaint တက်ပြီးနီးပြအဖွဲကပါရည်ရွယ်ချက်ရှိရှိဗျူဟာချလှုပ်ဆောင်ခဲ့တယ်လို့ Klinsmann ကဆွဆွဲပြောဆိုလိုက်တာပါအီရန်အသင်းဟာသူတို့ကိုယဉ်ကျေးမှုနဲ့အညီအဲ့ဒီလိုရည်ရွယ်ချက်ရှိရှိလုပ်ခဲ့တာလို့ BBC သတင်းဌာနအတွက်သုံးသပ်သူအဖြစ်ပြောကြားတဲ့အထဲ Klinsmann ကထည့်သွင်းပြောကြားခဲ့တာပါခင်ဗျာ
ကာတာနိုင်ငံမှာချင်းပါနေတဲ့2020နဲ့ FIFA ကမ္ဘာဖလားဘောလုံးပွဲဒီနေ့ကစားခဲ့တဲ့အုတ်စုအီကပွဲစဉ်မှာတော့ဂျပန်အသင်းရှုံးသွားပါတယ် အုပ်စုပထမပွဲတော့ကဥရောပကနာမည်ကြီးဂျမ်နီကိုအနိုင်ရခဲ့တဲ့ဂျပန်သင်းဟာဒီနေ့မှာတော့ကော့စတာရီကာနဲ့ကစားတာမှာကော့စတာရီကာကတကူကိုမရှိနဲ့အနိုင်ရသွားတာဖြစ်ပါတယ်။ကော့စတာရီကာအတွက်အနိုင်ဂိုးကိုတော့81မိနစ်မှာကေရှာဖူလာကသွင်းခဲ့တာပါ။ဂျပန်သင်းဟာအုပ်စုပထမပွဲမှာဂျမ်နီကိုနိုင်ထားကြောင်းဒီနေ့ပွဲမှာသာနိုင်ရခဲ့မယ်ဆိုရင်နောက်တစ်ဆင့်တက်ဖို့တော်တော်လေးအလားအလာကောင်းသွားပြီလို့ဆိုရမှာဖြစ်ပါတယ်။အခုကျွန်တော်တို့သတင်းကြေညာနေတဲ့အချိန်မှာတော့အုပ်စု F ကဘယ်လ်ဂျီယံနဲ့မော်ရိုကိုကိုကစားနေကြပြီးတော့မိနစ်80လောက်ရှိတဲ့အထိကိုမော်ရိုကိုကတဂိုးဂိုးမရှိနဲ့နိုင်နေပါတယ်။မော်ရိုကိုအတွက်ဂိုးကိုတော့ဆာပရီနီက83မိနစ်မှာသွင်းပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့အတူကြေညာပေးခဲ့တာဖြစ်ပါတယ်။ VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုကစပြီးတော့သတင်းပတ်စင်ကဏ္ဍတွေနဲ့တွေ့ဆုံဆက်သွယ်မိများငန်းတွေကိုတင်ဆက်ပေးသွားမှာပါ။အရင်ဆုံးတော့မြန်မာနိုင်ငံဒီပညာရေးနဲ့ပတ်သက်တဲ့ဆက်သွယ်မိများငန်းတစ်ခုကိုတင်ပြပေးကြပါမယ်။မြန်မာနိုင်ငံမှာကာယယောဂါကာလနဲ့ဆရာနာသိမ့်မှုကြောင့်ကျောင်းတွေယာယီပိတ်ရတဲ့အချိန်မှာ 360@ ဓာတ်တင်ပုံတုံးပြီးတော့လေလာသူဥယေတိုးလာတဲ့အကြောင်း 360@ တီထောင်သူမလလဝင်းကပြောပါရယ်။မြန်မာနိုင်ငံရဲ့အနာဂတ်ကလေးငယ်တွေရဲ့ပညာရေးမှာယင်းနီးမြုံနှံကြဖို့ကိုလည်းသူကတိုက်တွန်းသွားပါတယ်360 at that time တီထောင်သူမလလဝင်းကိုဗီဒီယိုမြန်မာပိုင်းသတင်းတော့မအီတန်စင်က Skype ကနေတဆက်ဆက်သွယ်မိများထားပါတယ်ခင်ဗျာ
ဟုတ်ကဲ့မင်္ဂလာပါမလလဝင်းရှင်အခုဒီလေးအင်တာဗျူးပေးရတဲ့ကျေးဇူးတင်ပါတယ်ရှင်
โอเคมิงลาวาเออดูโลကျွန်တော်တို့360ဗိုက်လုံးနေဆိုတော့အားလုံးတရား1ရှင်းပေးရတဲ့လည်းကျေးဇူးတင်ပါတယ်
ဟုတ်ကဲ့ပါရှင်အခုဒီနေ့မေးချင်တာကတော့လေဒီ360 app ပေါ့နော်ဒီ mobile application နဲ့ပတ်သက်ပြီးတော့ဒီနောက်ဆုံးလုပ်နေတဲ့ဖွံ့ဖြိုးမှု development တွေအကြောင်းကိုအပြောင်းအလဲအကြောင်းပြောပြပေးပါရှင
်ဟုတ်ကဲ့ကျွန်တော်တို့နောက်ဆုံးဆိုတော့ဒီအကုကလပေါ့နော်မြန်မာပြည်စစ်ကောင်စီအာဏာသိမ်းပြီးတဲ့အချိန်နောက်ပိုင်းမှာတော့ကျွန်တော်တို့ပထမဆုံးအနေနဲ့ကတော့ကျွန်တော်နဲ့ co-founder ဖြစ်တဲ့ကျွန်တော်မျိုးသားကိုရမင်းအောင်တို့နိုင်ငံကနေပြီးတော့ထွက်ခွာလာခဲ့ရတယ်။ထွက်လာပြီးရဲ့နောက်ပိုင်းမှာတော့ကျွန်တော်တို့ရဲ့ team member တွေကိုအဓိက core team member တွေပေါ့နော် education နဲ့ tech team ကလူတွေပြောင်းလဲပြောင်းကျင်တဲ့လူတွေကျွန်တော်တို့ထိုင်းနိုင်ငံကို relocate လုပ်ခဲ့တယ်။ကျွန်တော်တို့ကတော့ America relocate လုပ်ပြီးတော့ကျွန်တော်တို့လက်ရှိနိုင်ငံတကာအဖွဲ့အစည်းတွေနဲ့တွဲပြီးတော့ဆက်ပြီးတော့မြန်မာပြည်အတွက်အလုပ်လုပ်နေပါတယ်။ဥပမာအားဖြင့် WWF လိုမျိုးပေါ့နော်အဖွဲ့အစည်းတွေနဲ့တူပူးပေါင်းပြီးတော့မြန်မာပြည်အတွက်အခမဲ့ကျန်းမာမှုသိမှုအထောက်အကူပြု app တွေဆက်လုပ်နေပါတယ်။နောက်ပြီးတော့လည်း UNICEF တို့သူ့ရဲ့အမေဘက်ဖွဲ့စည်းရေးနဲ့လည်းပူးပေါင်းပြီးတော့ကျွန်တော်တို့မြန်မာပြည်ရဲ့ကလေးတွေဆက်ပြီးတော့ဒီကာလအတွင်းမှာပေါ့နော်ပညာသင်နိုင်အောင်ဆိုပြီးတော့ content တွေပေါ့သင်ကြားမှုအတန်းခွေတွေ video တွေနောက်ပြီးတော့ UNICEF နဲ့သူ့ရဲ့အမေဘက်ဖွဲ့စည်းရေးနဲ့ပူးပေါင်းပြီးတော့လည်းအခုကျွန်တော်တို့မကြသေးခင်မှာပြီးသွားတဲ့ grade 1ကနေပြီးတော့ grade 5 ချီပေါ့နော်ကျွန်တော် subject သုံးခုဖြစ်တဲ့မြန်မာစာရယ်သိပ္ပံရယ်သင်္ချာရယ်အဲ့ subject 3ခုကို grade 1နဲ့ grade 5ကျောင်းသူကျောင်းသားတွေအကုန်လုံးအခမဲ့အိမ်ကနေပြီးတော့ပေါ့နော်လေ့လာနိုင်အောင်လဲအဲ့အဖွဲ့အစည်းတွေပူးပေါင်းပြီးတော့ကျွန်တော်တို့လုပ်နေပါတယ်ဆက်ပြီးတော့လဲဒီ secondary အလယ်တန်းကျောင်းသူကျောင်းသားတွေအတွက်လဲလုပ်ဖို့အစီအစဉ်တွေတော့ရှိပါတယ်ဟုတ
်ကဲအဲ့လိုပေါ့လေအရင်တော့ကတော့ပြည်တွင်းကနေပြီးတော့ဒီ360 app တွေလုပ်တယ်အခုကျတော့ပြည်ပမှာတချို့ team member တွေကကျတော့တချို့အဖွဲ့ဝင်တွေကကျတော့တခြားနိုင်ငံပေါ့နော်အမားတို့နဲ့လဲနိုင်ငံချင်းမတူပဲလုပ်ရတဲ့အတွက်အဖလိုအပြောင်းလဲမျိုးတွေရှိပါလဲရှင်
ကျွန်တော်တို့စထောင်ခဲ့တဲ့2016-2019ကဆိုရင်တော့ဒီလိုနေသားမျိုးဘယ်လိုမှစဉ်းစားကြည့်လို့ရမှာမဟုတ်ဘူးเนาะဒါကြောင့်လည်းကျွန်တော်တို့စထောင်တော့ Silicon Valley California မှာထောင်နေတိုင်းပဲတကယ် team တွေထောင်ပြီးတော့ဖွဲ့တွေတည်ထောင်တဲ့အခါမှာကျွန်တော်မြန်မာပြည်ကိုရောက်အောင်ပြန်ပြီးမြန်မာပြည်မှာတည်ထောင်ခဲ့တယ်ပေါ့ဒီလိုမျိုးတနိုင်ငံချင်းစီလှုပ်လှုပ်ဖို့ဆိုတာစဉ်းစားကြည့်လို့မရခဲ့ဘူးเนาะဒါပေမဲ့ COVID ကိုပဲကျေးဇူးတင်ရမယ် COVID ကြောင့်ကျွန်တော်တို့အဖွဲ့သားတွေအကုန်လုံးဒီစနစ်တစ်ခုပေါ့remote learning ဒီအရာနေပြီးတော့ဆက်ပြီးအလုပ်လုပ်နိုင်တယ်အဲစနစ်တစ်ခုကိုကျွန်တော်လုပ်နိုင်နေတယ်ဟိုချိန်ပိုင်းလေးတွင်းမှာပဲပေါ့နော်တစ်ပတ်နှစ်ပတ်လောက်တွင်းမှာပဲကျွန်တော်တို့ team တွေအကုန်လုံးအရာနေဆက်ပြီးလုပ်လုပ်နိုင်တယ်အဲ့တစ်နှစ်အတွေ့အကြုံကြောင့်ဒီCOVID ပြီးတဲ့အခါမှာစစ်ကောင်စီအနာသိန်းတော့ကျွန်တော်တို့အခွေသားရရှိမှာကျွန်တော်တို့ရဲ့ဒီအလုပ်လုပ်ခဲ့ဟိုကိရိယာတွေပေါ့နော်ကွန်ပျူတာတွေနောက်တခြားလိုအပ်တဲ့ဒီစီအကုန်ရှိနေတဲ့အတွက်ကျွန်တော်တို့ဆက်ပြီးတော့အခုလိုမျိုးလှုပ်နိုင်တယ်တချို့တွေဆိုလည်းနှောင်းပြည်ထဲမှာရှိသေးတယ်တချို့တွေဆိုအိန္ဒိယကိုပြောင်းသွားတယ်တချို့တွေဆိုလည်းထိုင်းမှာရှိတယ်ကျွန်တော်တို့ဆိုရင်လည်းအခုဒီမှာပေါ့နော် US မှာမိတ်ဖက်ပါတနာတွေဆိုလည်းနေရာစုံမှာပဲအခု online ကနေပြီးတော့အလုပ်လုပ်ရတာပို့ပြီးတော့တနည်းအားဖြင့်ဆိုရင် freedom ရနေတာပေါ့နော်လွတ်လပ်ခွင့်ရှိနေတယ်ဟုတ်
ဟုတ်ကဲ့ပါရှင်အစိုးရအကောင်လို့ပဲပြောပါပါတော့ကိုဗစ်ကိုပဲကျေးဇူးတရားလို့ဖြစ်တယ်လေးချင်းအလေးချင်းရသွားတော့ဟုတ်ကဲ့ပါရှင်ဒီ 360N ဒီ mobile application ရပါတော့ဒီမြန်မာပြည်တွင်းမှာနေတဲ့မြန်မာကျောင်းသားတွေအတွက်ဘယ်လိုထိရောက်မှုရှိပါလဲရှင
်ဟုတ်ကဲ့အဲကျွန်တော်တို့ဒီကိုဗစ်မတိုင်ငယ်ဆိုရင်ကျွန်တော်တို့ဟိုကိုဗစ်မတိုင်ငယ်ဆိုရင်3-4နှစ်ကာလအတွင်းပေါ့နော်အကျောင်းလုံးကျောင်းသားတွေအယောက်တရာတသိန်းကျော်လောက်ကိုစပြီးတော့သုံးဆွဲနေကြပြီအားလီဒေါက်တာတွေပေါ့ဒါပေမဲ့ကိုဗစ်ဖြစ်လာတဲ့အခါမှာတသိန်းရနေနှစ်သိန်းဖြစ်လာတယ်ကိုဗစ်ပြီးသွားကိုဗစ်တော့မပြီးသေးဘူးပေါ့နော်စစ်ကောင်စီအနာသိမ်းပြီးရဲ့တစ်နှစ်ခွဲကာလအတွင်းမှာပဲအခုဆိုရင်တော့5သိန်းကျော်ပေါ့ကျွန်တော်နှစ်ဆခွဲကျော်တိုးပွားလာတယ်ဘာကြောင့်လဲဆိုတော့အခုချိန်မှာစီလီယံလုပ်တဲ့ကျောင်းလုံးကျောင်းသားတွေလည်းရှိရဲဆိုတော့သူတို့အရင်ကနေဆက်ပြီးတော့ပညာသင်တိုင်းနဲ့အခွင့်အရေးတွေကပိုပိုပြီးနှဲပါလာတယ်နော်ဟောကျွန်တော်တို့ app အများစုကလည်းအခမဲ့ပေါ့ပြီးခဲ့တဲ့ဒီကျွန်တော်တို့ NLD အစိုးရပညာရေးဝန်ကြီးဌာနနဲ့ပူးပေါင်းပြီးတော့ကျွန်တော်တို့အခမဲ့လှူဒါန်တဲ့ app တွေအများကြီးရှိတော့အဲ့ app user တွေတိတိတသားတိုးပွားလာခဲ့ကျွန်တော်တို့ကတော့ဒီဝင်းမှာဟိုဈေးကွက်စီးပွားရေးကလည်းအဆင်မပြေတော့ဘူးလေ market ကလည်း crash ဖြစ်တဲ့အခါကျတော့ကျွန်တော်ပြည်ဝင်းမှာရောင်းတဲ့ကိစ္စကတော့ကျွန်တော်တို့ကိုယ်တိုင်ရောင်းတဲ့ကိစ္စတော့ရပ်ထားတယ်ဒါပေမဲ့ကျွန်တော်တို့ရဲ့မိဖက်ဟို agent တွေရှိရပေါ့နော်ပြန်ပြီးတော့ပြန်လဲပြန်ပြူးပေးတဲ့သူတွေရှိရသူတို့ကတော့ဆင်ဆက်ပြီးတော့ရောင်းနေတယ်ရောင်းနေတဲ့အတွက်လည်းကျွန်တော်တို့ကနောက်ကနေပြီးတော့ပံ့ပိုးပေးတယ်ကျွန်တော်တို့ဒီ Facebook ကနေတဆင့်နောက်ပြီးတော့လေဒီ app ကိုအမြဲတမ်းအစ်ဖြစ်နေအောင်ပေါ့နော်ဟော maintenance လုပ်ထားပေးရယ်အခုကဒါပြည်ရင်းအတွက်ကတော့ကျွန်တော်လုပ်ပြီးတော့ဟောပြည်ရင်းဈေးကွက်ပြတ်သွားပြီမဲ့ကျွန်တော်တို့ကရိုင်းမလဲတော့အောင်ပေါ့နော်ကျွန်တော်ပြပဈေးကွက်ကိုငွေကြေးရလဲဟိုစတိထောင်ကြေးရလဲစကူရှိတယ်ကျွန်တော်မြန်မာပြည်မှာတိထောင်ပေမဲ့ကမ္ဘာအနှံ့မြန်မာရဲ့ပညာရေးနည်းပညာသင်တော်ပစ္စည်းတွေဖြန့်နိုင်ရမယ်ဆိုတဲ့စကူနဲ့လေအခုဆိုရင်တော့ကျွန်တော်တို့ကိုယ်တိုင်လည်းဒါအမေရိကန်ကိုပြန်ရောက်နေပြီဆိုတဲ့အခါကျတော့အဲ့ဒီစကူကိုစပြီးတော့အကောင့်ထဲပို့နိုင်ရပါတယ်ဟုတ်
ဟုတ်ကဲ့ပါရှင်ဒီကဒီ online application ဆိုတော့ဒီမြန်မာပြည်မှာပုံမှန်ပညာရေးစနစ်ဟိုအနည်းငယ်ပြတ်တောက်သွားတဲ့အခြေပေါ့နော်ဆရာနာသိမ့်ပြီးတဲ့အခြေကိုဗစ်ကရောကာလမှာဒီမြန်မာကျောင်းသားတွေကဒီပုံမှန်တေယိုးချက်ကိုဖြည့်ဆွတ်တဲ့အနေနဲ့တင်တာလားဒါမှမဟုတ်ပုံမှန်ဆိုလို့ရှိရင်ဆရာမတွေကတေယိုးမှာဖြည့်ဆွတ်ပြီးတော့တင်တာမျိုးရှိလားရှင
်ဟုတ်ကဲ့နှစ်ပိုင်းပေါ့နော်ကျွန်တော်တို့ဒီကိုဗစ်ကာလအတွင်းမှာတော့ပညာရေးဝန်ကြီးဌာနနဲ့ပူးပေါင်းပြီးတော့alternative education channel ဆိုပြီးတော့ TV မှာ channel တခုပေါ်လာတယ်။အဲ့ channel မှာကျွန်တော်တို့ကဒီ NLD ပြည်ရေးအစိုးရပြည်နိုင်ဝန်ကြီးဌာနနဲ့ပူးပေါင်းပြီးတော့ဒီ CSM တွေနောက်အိမ်ကမိဘတွေကို training ပေးတဲ့သဘောနဲ့ပေါ့နော် teaching channel video တွေကျွန်တော်တို့စတိုက်ထုတ်ပေးတယ်။ဒါကတော့ဟိုပုံမှန် curriculum ပေါ့နော်အစိုးရထုတ်သင်ရိုးကိုမှီထားတဲ့ learning app တွေအဲ့ဒါတွေအခမဲ့ကျွန်တော်လုပ်ထားအများကြီးရှိတယ်ဆိုတော့အဲ့ app တွေကိုမိဘတွေရဲ့အိမ်မှာနေနေသူကလေးတွေတုံးတက်အောင်ဆိုပြီးတော့မိဘတွေကို training ပေးတဲ့ video တွေပေါ့နော်ဒါတွေကျွန်တော်ထုတ်ခဲ့တယ်ပြီးတဲ့အခါမှာလည်းကျွန်တော်တို့ကခုနညောင်းလေးပြောလို့သင်ထောက်ကူပေါ့နော်ပုံမှန်ပညာရေးတဲ့အပြင်မှာရှိတဲ့ဒီ concept တွေ topic တွေကိုလေ့လာနိုင်အောင်ထပ်ထုတ်တဲ့အားမျိုးဒါတွေလည်းရှိပါတယ်ဒါတွေကတော့ကျွန်တော်ရောင်းတဲ့အပိုင်းပေါ့အဲ့တော့နှစ်မျိုးသွားပါတယ်မြန်မာပြည်ဘက်မှာတော့သင်ရုပ်ကိုအခြေခံပြီးထုတ်ထားတဲ့သင်ရုပ်နဲ့ထပ်တူကြတဲ့ learning application တွေရှိသလိုသင်ရုပ်ကိုအထောက်အပံ့ပေးတဲ့တခြား learning application တွေလည်းကျွန်တော်တို့ထုတ်ခဲ့ပါတယ်ဟုတ်
ဟုတ်ကဲ့ပါရှင်ဒီအခုအမဒီ 360 app ပေါ့နော်မသိသေးတဲ့သူတွေကိုအလိုအတူချုံရှင်းပြရမယ်ဆိုရင်အဲ့ app အကြောင်းလေးပြောပြပေးပါရှင
်ဟုတ်ညီမမတော့တက်တင်မုံလို့အတိများကြပါတယ်ကျွန်တော်တို့အိမ်တိုင်းအိမ်တိုင်းမှာဟိုတယောက်မဟုတ်တယောက်မှာ mobile phone ရှိနေတယ်ဆိုရင်ဒီ app လေးကို download လုပ်ပြီးတော့အခမဲ့ app တွေတုံးဆွဲနိုင်တယ်လို့အခပေးပြီးတော့လည်းတုံးဆွဲလို့ရတဲ့ app တွေရှိတယ်နော်တက်တင်မုံ app တွေကို download လုပ်ပြီးတော့အိမ်မှာကလေးတွေကိုတစ်နေ့ကိုနာရီဝက်တစ်နာရီပုံမှန်လေးမိသားနဲ့အတူတင်သွားမယ်ဆိုရင်အခုလိုပညာရေးခက်ခဲနေတဲ့ကာလမှာကိုကလေးတွေစဉ်ဆက်မပြတ်ဆက်ပြီးတော့သင်ခွင့်ရမှာပါအဲ့ဒီအတွက်ကကျွန်တော်တို့ဘာကရိယာတစားပလာမှမလို့ကိုမှရှိရဲ့ဖုန်းကိုထုတ်ပြီးတော့ app ကို download ဆွဲပြီးတော့အစသုံးရမှာပဲဒီအကြောင်းလေးပို့သိချင်တယ်ဆိုရင်လည်းကျွန်တော်တို့ Facebook မှာတက်တင်မုံဆိုပြီးတော့ရှာလို့လည်းရတယ်လို့ 360s ဆိုပြီးတော့လည်းလာပြီးတော့ mail လို့ရပါတယ်ဗျာဟုတ
်ကဲ့ဒီအဲ့ဒီ 360s ပေါ့နော်အဲ့ဒါကိုအခုဒီမြန်မာပြည်တွင်းမှာရှိရတဲ့သူတွေလို့ခြင်းတယ်ဆိုလို့ရှိရင်ဘယ်လိုမျိုးရယူနိုင်ပါလဲရှင်
โอเคကျွန်တော်တို့ Play Store နဲ့ App Store ပေါ့နော် Apple သုံးလူတွေအတွက်ကတော့ App Store မှာရှိမယ်အဲကျွန်တော် Android Huawei Mobile သုံးတဲ့လူတွေအတွက်ကတော့ App Play Store နဲ့ပြီးတော့အခမဲ့ download လုပ်လို့ရတယ်ပြီးတော့ရင်တကယ်လို့အခပေးရဲ့ app တွေဆိုရင်လည်းအဲကျွန်တော်တို့ရဲ့ Facebook မှာလာမင်းကျွန်တော်တို့နီးစပ်ရာ agent ကိုတစ်ခါတည်းချိန်ပေးလိုက်ပါတယ်ဒါဆိုရင်မှာတောင်ကုန်းမှာဆိုရင်တောင်ကုန်းနဲ့ရခိုင်ပြည်မှာအနည်းဆုံး agent 10ယောက်ရှိရယ်ဆိုရင်သူနဲ့နီးစပ်ရာအနည်းဆုံးကိုညွှန်ပေးပြီးတော့ agent ကိုယ်တိုင်တင်ပေးတာမျိုးလည်းဖြစ်နိုင်တယ်ဒါမှမဟုတ်ရင်ကိုကဒီကျွန်တော်တို့ page ကနေတဆင့်တိလိုလိုနာမေခွန်နေကိုလည်း24နာရီပြန်ဖြည့်ပေးနေပါတယ်ဟုတ
်ဟုတ်ကဲ့ပါရှင်အခုတခုမေးချင်တာကတော့ဒီဒီတက်တင်ပုံမှာပေါ့နော်မြန်မာဘာသာစကားတခုကိုပဲတင်ပေးရလားတခြားဘာသာရဲ့တွေကိုတင်ပေးသလိုရှင်
Okay, data munga le jano ro myama lo na english lo ne na myo shi le bwa no. Uma say rank chemistry so ba so tin yo de khu lo jano ro english lo samwa phi le english lo tin naw le sam english lo tin ya de. Da ba me na le bo twa ka jano ro myama bata saka ne le le la nai le. 22 wa biochemistry bwa no. A lo a ne song naw myama ne english na ma myo shi de. Na ta chu app de so yin naw jano na ngin ya aku phyan ne app de so yin naw english sa ta myo ne naw tu ye data ဘာသာစကားလေးကိုကျွန်တော်ထည့်သွားမှာပေါ့နော်ဒီမှာအမေရိကန်မှာဆိုကျွန်တော်အင်္ဂလိပ်စာအပြင် Spanish ထည့်မယ် Brazilian ထည့်မယ်ဒါမျိုးပေါ့နော်ထပ်ပြီးတိုးရဖို့ရှိတယ်အနည်းဆုံးတော့မြန်မာပြည်ကမိဘပြည်သူတွေအနေနဲ့ကတော့ကိုကလေးတွေကိုမြန်မာလိုရောအင်္ဂလိပ်လိုရောသင်နိုင်တဲ့အနေအထားရှိပါတယ်ဟုတ်ဟုတ်ကျွန်တော်တို့ဒီစပြီးတော့ထုတ်ခဲ့တဲ့ဟို company ထောင်ပြီးတော့လုပ်ခဲ့တဲ့ရည်ချက်အနေနဲ့ကလည်းမြန်မာပညာရေးဤပညာတင်ထောက်မှုပစ္စည်းကိုကမ္ဘာကိုဖြန့်ပြီးတော့လူငယ်နဲ့မြန်မာပြည်ရဲ့လူငယ်နဲ့ပညာရှင်တွေလည်းအလုပ်ရစေ၊တိုင်းပြည်နဲ့နိုင်ငံခြားဝန်ကြီးရပြီးတော့နိုင်ငံရဲ့ဂုဏ်သိက္ခာနဲ့ branding လည်းကမ္ဘာလေမှာတူတက်စီဆိုရေးချင်တဲ့စခဲ့ရအောင်။အဲဒီဟာကိုကျွန်တော်စခဲ့ပြီးတဲ့အခါမှာလည်းအခုဆိုရင်နိုင်ငံတကာအသိမှတ်ပြုရဲ့စုလေပေါ့နော်။တော်တော်လေးကျွန်တော်တို့ရရဲ့အဲဒီအတွက်လည်းဒီနိုင်ငံကအမေရိကမှာကျွန်တော်ပြန်ပြီးအခြေချပြီးတော့ပြန်ဖြန့်တဲ့အလုပ်ပေါ့နော်လုပ်နေပြီ။အမေရိကမှာဖြန့်တယ်၊စင်ကာပူမှာဖြန့်တယ်၊နောက်တခြားကမ္ဘာနိုင်ငံတီးတီးနဲ့လည်းချိတ်ဆက်ပြီးတော့ဒီမြန်မာပြည်ရဲ့မြန်မာပြည်မှာတည်တည်ခဲ့တဲ့ပညာရေးနည်းပညာအဖွဲ့အစည်းလေးကဆက်ပြီးတော့စူးစမ်းနေပါတယ်မြန်မာပြည်ကကျောင်းသူကျောင်းသားတွေဆက်ပြီးတော့ပညာသင်ကြားဖို့အတွက်လည်းမိဖက်အဖွဲ့အစည်းတွေဖြစ်တဲ့ UN agency တွေနဲ့ပူးပေါင်းပြီးတော့ဆက်လုပ်လုပ်နေသလိုကျွန်တော်တို့ငကိုခဲရရှိခဲ့တဲ့ဒါအိမ်မက်ပေါ့နော်မြန်မာအခြေပြုခဲ့တဲ့မြန်မာပြည်မှာအခြေပြုရဲ့ augmented reality လို့ခေါ်ရင်နည်းပညာသုံးတဲ့ပစ္စည်းတွေကပေါင်းဖြစ်နေလို့ဆက်လုပ်နေပါတယ်အဲ့တော့ကျွန်တော်တို့ ਨੇ ပူပေါင်းပြီးတော့ဟိုဆက်သွဲပြီးတော့ကိုယ်နိုင်ငံအသီးသီးမှာရှိကြတဲ့အမေရိကန်မှာမဟုတ်ဘူးတခြားနိုင်ငံအသီးသီးမှာရှိတဲ့မြန်မာတွေကိုလည်းကျွန်တော်ဖိတ်ခေါ်ချင်ပါတယ်။ကျွန်တော်တို့ ਨੇ ပူပေါင်းခြင်းအပြင်စီးပွားရေးခွင့်လန်းတစ်ခုတည်းမကပဲပေါ့နော်မြန်မာပြည်ရဲ့ဒီလိုခုလိုကာလမှာရှိနေတဲ့မြန်မာပြည်ရဲ့ကလေးတွေပညာရေးကိုလည်းစက်ထဲမှာပံ့ပိုးပေးတာဖြစ်နေရဲဆိုတာလေးလည်း3 page အသိပေးချင်ပါတယ်ဟုတ်ကျွန်တော် ਨੇ ပူပေါင်းဖို့အတွက်အချိန်ကြီးဆက်သွယ်လို့ရပါတယ်ကျွန်တော်တို့ website ကတော့ 360ed.org ပါဟုတ်ပေါ့
ဟုတ်ကဲ့အခုလိုအချိန်ပေးပြီးတော့အပြည့်စုံပေးရတဲ့အတွက်ကျေးဇူးတင်ပါတယ်မန္တလေးဝင်းရှင
်ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ
် 360ed ထောင်သူမန္တလေးဝင်းကိုမအီတဆင်ကဆက်သွယ်ပေးမြန်ခဲ့တာဖြစ်ပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှဖြစ်ပြီးတော့အရင်ဆုံးတော့ကဘာလောခီးသောအစီအစဉ်ကိုတင်ဆက်ပြီးမှဖြစ်ပါတယ်ဥရောပတိုက်ကဂုံတိုက်ကြီးတွေမှာခရစ်စမတ်ရာသီအစင်လာအတိုင်းမီးလာတွေထုံပြီးတော့ထူးခြားတဲ့အပြင်စင်တွေနဲ့ပရင်းပေါက်ကြီးတွေကိုပြသထားပါပြီ။စွမ်းရည်ရှာပါမှုကပြဿနာကြီးတစ်ခုဖြစ်နေချိန်မို့ခရစ်စမတ်မီးလာတွေဘလို့ချွေတာထုံးနေကြသလဲဆိုတာကိုမတ်စုမြန်မော်နဲ့အတူကဘာလော့ခီးသွားအစီအစဉ်ကနေတွားကြည့်ကြအောင်ပါဗျာ။
American Britain ပြင်သစ်စတဲ့နိုင်ငံကြီးတွေမှာ Christmas ရာသီရောက်ပြီဆိုတာနဲ့နာမည်ကျော်ကုန်တိုက်ကြီးတွေမှာပျော်စရာဆွဲမက်စရာစိတ်ကူးရင်ဆန်တဲ့အလှပြင်ဆင်မှုတွေနဲ့အသွင်ပြောင်းသွားလေရှိပါတယ်။ကုန်တိုက်ကြီးတွေရဲ့မျက်နှာစာအလှပြတဲ့ပြတင်းပေါက်ကြီးတွေမှာကုန်ပစ္စည်းတွေကိုဝယ်ခြင်းစရာဖြစ်အောင်လို့ထူးထူးခြားခြားခင်းချင်းပြင်ဆင်ပြသလေရှိတာမို့ Christmas ကာလမှာဆိုရင်အဲ့ဒီလိုအလှပြပြတင်းပေါက်တွေနဲ့မိအလှထွန်းထားတာတွေကတကူးတကသွားကြည့်စရာလိုကိုဖြစ်နေတာပါ။ပြီးခဲ့တဲ့နှစ်တွေတုန်းကကိုဗစ်ကရောဂါကြောင့်အစင်လာအတိုင်းပြင်ဆင်ခဲ့ကြတဲ့ Christmas အပြင်အဆင်တွေမလုပ်နိုင်ခဲ့ကြတာမို့အခုနှစ်ကုန်တိုက်ကြီးတချို့ကပို့ပြီးတော့ကိုထူးခြားအောင်လှုပ်ထားကြပါတယ်။ပြင်သစ်နိုင်ငံပါရီမြို့တော်မှာရှိတဲ့နာမည်ကြီးကုန်တိုက်ကြီးတွေကလွန်ခဲ့တဲ့နှစ်ပေါင်း150ကျော်တည်းကဖွင့်ထားတဲ့ပန်တောင်းဆိုတဲ့ကုန်တိုက်ကြီးမှာ Christmas Circus ပွဲတွေကိုပြတင်းပေါက်တွေမှာအလှဆင်ပြသထားပါတယ်။
Printemps has been the first department store in the world to have
ကဘာဝကုန်တိုက်ကြီးတွေထဲမှာလှုပ်ရှားတက်ဝင်နေတဲ့တရုတ်ဖော်မှုတွေနဲ့ပြတင်းပေါက်တွေကိုပြင်ဆင်တာရာပန်တောင်းကုန်တိုက်ကြီးကပထမဆုံးဖြစ်ပါတယ်နှစ်ပေါင်း130ရှိခဲ့ပါပြီပြီးခဲ့တဲ့3နှစ်ကတော့မလုပ်နိုင်ခဲ့ပါဘူးဒီနှစ်မှာတော့အစင်လာအတိုင်းခရစ်စမတ်အတွက်လှုပ်ရှားတက်ဝင်နေတဲ့ပြတင်းပေါက်တွေကိုကျွန်တော်တို့ရဲ့တန်းနဲ့ချီတဲ့ဖောက်တယ်တွေအတွက်ပြန်လည်ပြင်ဆင်ပြသထားပါတယ်
ပါရီမြို့တော်ဟူစမန်လမ်းမကြီးပေါ်မှာရှိတဲ့ပန်ချောင်းကုန်တိုက်ကြီးပတ်လည်ကပြတင်းပေါက်ကြီးဆက်တစ်ခုမှာဆက်ကက်စ်ပွဲတွေဖျော်ပြနေတယ်လို့ဖြစ်အောင်ကိုပြင်ဆင်ထားပါတယ်။အခုလိုခရစ်စမတ်ကာလထုံးစံအတိုင်းမိအောင်တွေနဲ့ပျော်စရာဖန်တီးပြသမှုတွေကိုလှုပ်ထားကြပေမဲ့စွမ်းအင်ချွေတာရေးကိုလည်းအလေးထားလုပ်နေကြရပါတယ်။ယူကရိန်းကိုရုရှားကျူးကျော်စစ်ကြောင်းဥရောပမှာစွမ်းအင်ရှားပါပြက်လက်နိုင်တဲ့ပြဿနာကြုံနေရတာကြောင့်နှစ်စဉ်မီးထိုးအလှဆင်ပြသမှုတွေကိုမီတာချွေတာရေးနဲ့လုပ်နေကြရတာပါ။မြို့တွေမှာ မိထွန်းအလှဆင်နာတွေကိုရှော့ချထားကြသလိုဈေးဆိုင်တွေမှာလည်းနီးစောပိတ်အပူလျှော့ပိတ်စသဖြင့်တွက်ချက်တိုင်းတာပြီးတော့စွမ်းအင်ရွှေချနေကြရပါတယ်။ပါရီမြို့လေက LVMH Fashion လုပ်ငန်းစုကြီးပိုင်းဈေးကပစ္စည်းမျိုးစုံရောင်းတဲ့ La Samaritain ကုန်တိုက်ကြီးထဲမှာဆိုရင်စွမ်းအင်ရွှေချပြီးတော့အပူလျှော့ပိတ်ထားပါတယ
်။ We are changing thetarget in terms of the heat in the store
ကုန်တိုက်ထဲမှာလွတ်ပေးတဲ့အပူချိန်ကိုပါပြောင်းထားပါတယ်အပူချိန်18ဒီဂရီဆယ်စီယက်အထိကျသွားမှအပူပေးဖို့အပူပေးစနစ်ကိုပြင်ဆင်ထားပါတယ်အပူပေးဆက်ကိုပုံမှန်ထက်1ဒီဂရီ2ဒီဂရီလောက်လျှော့ချလိုက်တာကဈေးဝယ်သူတွေအတွက်သိမ့်မသိတာပဲနဲ့စွမ်းအင်ချွေတာမှုအတွက်အများကြီးတာသွားပါတယ
်ကိုဗစ်ကရောဂါကြောင့် Christmas ပွဲတော်ကိုပျော့ပျော့ရွှင်ရွှင်မဖြတ်တန်းနိုင်ခဲ့ကြတဲ့အခြေအနေမျိုးကြုံခဲ့ကြရဘူးတဲ့အတွက်စွမ်းအင်ပြဿနာရှိနေပေမဲ့စိတ်ချနှူးစေအောင်မိအောင်တွေနဲ့ပြင်ဆင်ထားတာကိုတော်တော်များများသဘောကျကြပါတယ
် Je pense qu'il faut les conserver parce que c'est très beau mais
မိရီထုံနာတာတိတ်လာတော့ထုံနာသင့်တယ်လို့ထင်ပါတယ်ဒါပေမဲ့တိတ်ငြိမ့်နေတဲ့အထိမထုံမဲ့တက်နိုင်သမျှ LED မိရီသုံးသင့်ပါတယ
်စွမ်းအင်ချွေကြတဲ့နေရာမှာထိရောက်တဲ့ LED မိရီကိုအလှဆင်ထားတဲ့မိလုံးတွေမှာအထူးထားသုံးကြပါတယ်တချို့ကုန်တိုက်ကြီးတွေမှာဆိုရင်အားလုံးကို LED မီးတွေနဲ့အစားထိုးနိုင်ဖို့လုပ်နေကြပါတယ
်။ Well I think it's a lot of waste electricity yeah but
မီးတွေအများကြီးထွန်းထားတာလျှက်စစ်တားအဖျုံးသလိုဖြစ်တာတော့မှန်ပါတယ်။ဒါပေမဲ့လှတယ်လေ။ကျွန်မအတွက်တော့ကိုမီတာကပေးရတာမဟုတ်လို့မီးတွေထွန်းထားတာကကောင်းတယ်လို့ထင်ပါတယ်
။တချို့ကလည်းမီးအောင်တွေကစွမ်းအင်ဘလောက်ကုန်စည်တယ်လဲဆိုတဲ့အထီကိုမတွေးထားကြပါဘူး။
Je me suis pas trop posé la question, je vais pas vous mentir. Moi je me suis
dit tu es taille l'autre né sur un mur, tu m'as fait puis on me sens pas pas. Voilà. Mais même bien il a lâché toi et là bien tu as bien pas tu le tu l'as dit là ben. À coup le mur est ton tin là sur là tout est vraiment vraiment là me tuer pas.
စွမ်းအင်လောင်စာဈေးတွေအစမတန်တက်နေတဲ့ဥရောပနိုင်ငံတွေမှာဒီနှစ်ခရစ်စမတ်မီးအလှထွန်းတာတွေပုံမှန်အခြေအနေလောက်များတော့မှမဟုတ်သလိုမီးထွန်းတဲ့အချိန်ကိုလည်းရှော့ချထားကြပါတယ်။မီတာကားတွေတိတိတတ်တာတက်နေတဲ့ဗြိတိန်နိုင်ငံမှာလည်းစွမ်းအင်ချွေတာရေးနဲ့မီးအလှထွန်းပြင်ဆင်ထားကြပါတယ်။လန်ဒန်ကနာမည်ကျော် Harrods ကုန်တိုက်ကြီးမှာနှစ်စဉ်လုပ်နေကြအတိုင်းခရစ်စမတ်မီးအလှထွန်းအပြင်ဆင်တွေကိုဒီနှစ်လည်းလုပ်ပါတယ်။စိန်ခန်ကုန်အမှတ်တံဆိပ်တစ်ခုဖြစ်တဲ့ Christian Dior တံဆိပ်ကုန်ပစ္စည်းတွေကို Christmas Gala စားကြလေးရှိတဲ့ဂျင်းနံတင်တင် Gingerbread Cookie မုံလေးတွေနဲ့ပုံဖော်အလှဆင်ထားပါတယ်။ကုန်တိုက်ကြီးတစ်ခုလုံးကို Gingerbread House အိမ်ကြီးလိုအသွင်လှုပ်ထားတာပါ။ကုန်တိုက်ကြီးအတွင်းအပြင်မီးတွေနဲ့အခုလိုအလှပြထားပေမဲ့ညဘက်မီးထွန်းချိန်ကိုအရင်ထက်လျှော့ထားပါတယ်။
Well, you will, turn down the light at a certain moment in the night as every store. I think we'll contribute like that to saving some.
တခြားဆိုင်တွေမှာလိုပဲညဘက်တတ်မှတ်ချိန်ရောက်တာနဲ့မီးတွေကိုပိတ်ထားလိုက်မှာဖြစ်ပါတယ်။စွမ်းအင်ချွေတာတဲ့အနေနဲ့မီးတွေကိုပိတ်ထားလိုက်မှာပါ။ဒါပေမဲ့လူတွေစိတ်လို့ရှားပျော်ရှင်အောင်လုပ်ပေးဖို့ကကျွန်တော်တို့အလုပ်ဖြစ်ပါတယ်။ဒီရောရဲ့ဆောင်မုတ်ကူကစိတ်ကူးလှလှအိမ်မက်မက်နိုင်ကြစီဖို့ဖြစ်တော့အခုလိုခက်ခဲတဲ့အချိန်မျိုးမှာခဏတာစိတ်ချမ်းသာမှုလေးပဲဖြစ်ဖြစ်ရသွားအောင်ကျွန်တော်တို့လုပ်ပေးနိုင်မယ်လို့ယုံကြည်ပါတယ
်။လက်ဆောင်တွေအပြန်အလှန်ပေးကြ၊ကွဲခွာနေတဲ့မိသားစုတွေပြန်ဆုံပြီးပျော်ချရွှင်ကြားလေးရှိတဲ့ Christmas Gala မှာစွမ်းအင်ပြဿနာကြောင့်မိအလှတွေမထွန်းနိုင်ဘူးဆိုရင်ပိုတော့စိတ်ဓာတ်ကျစရာဖြစ်မယ်လို့တချို့ကလည်းပြောပါတယ်။ဒါပေမဲ့ဟိုအရင်တုန်းကလိုမိအလှတွေအတွက်လောင်စာလောက်ရလားဆိုတာမျိုးထဲမတွက်လို့တော့မရတော့ပါဘူးလို့ပါရီမြို့လေရှွန်ဇေလီစီလမ်းမကြီးပေါ်ကစိန်ခန့်ပစ္စည်းအယောင်ဆိုင်ကြီးများဆိုင်ရာအကြီးအကဲကပြောပါတယ်
။ Donc il faut faire moins d'énergie, moins d'électricité et moins d'illumination mais en même temps
ကျွန်တော်စွမ်းအင်ချွေတာမီးအားချွေတာရဲ့အနေနဲ့မီးတွေကိုရှော့ထုံးမှာပါ။ဒါပေမဲ့ပါရီမြို့သူမြို့သားတွေကလေးတွေပါရီကိုလာလဲဧည့်သည်တွေအားလုံးကိုအပျော်ရွှင်မျှဝေရစေချင်ပါတယ်။စွမ်းအင်ချွေတာလက်စစ်ရှော့သုံးတဲ့တစ်ချိန်ထဲမှာခရစ်မတ်ရာသီရဲ့ထူးခြားတဲ့အငွေ့အသက်တွေကိုလည်းခံစားနိုင်သင့်တယ်လို့ထင်ပါတယ်။
နှစ်စဉ်ခုလို Christmas Gala မှာမီးအလင်းရောင်တွေနဲ့ထိမ့်ထိမ့်လင်းနေလေးရှိတဲ့ရှောင်းဇေလီဇေလမ်းမကြီးအပါအဝင်ဥရောပမြို့ကြီးတွေရဲ့အထင်ကြီးလမ်းမကြီးတွေပေါ်မှာဒီနှစ်မှာတော့မီးရောင်တွေညဘက်အချိန်ဆုံးမှိတ်သွားတာအလှဆင်ထွန်းတဲ့မီးတွေနည်းသွားတာကိုပို့ပြီးတော့မြင်ရမှာဖြစ်ပါရဲ့ရှင်ကျွန်မဆူမြတ်မမ
ကဘာလော်ခီသောအစီအစဉ်ကိုမဆူမြတ်မကတင်ဆက်ပေးခဲ့တာဖြစ်ပါတယ်မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်တည်းနေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
ဖီအမေရိကန်သံဃာနေ2022ခုနှစ်နိုဘာ29ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ1925 30နဲ့လိုင်းလမ်းမီတာ190တို့ကနေဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကျယ်မဆုများမြန်မာပြည်မှာပေးစာကဏ္ဍနဲ့ထူးခြားဆန်းပြသတင်းများအစီအစဉ်တွေကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။အရင်ဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်မှာတော့ကမ္ဘာမှာတွေ့ကြုံနေရတဲ့ COVID-19 ကာယရောဂါဘေးဒဏ်ယူကရိန်းနိုင်ငံကိုရုရှားဝင်ရောက်ထိုးစစ်ဆင်တဲ့ကျူးကျော်စစ်ရဲ့နောက်ဆက်တဲ့ရိုက်ခတ်မှုဒဏ်တွေကနေဘယ်လိုပြန်လည်ထူဖို့လုပ်နိုင်မလဲဆိုတာတွေကိုစမ်းစစ်ထားပါတယ်။ဆောင်းပါရှင်ပြည်သေးနိုင်တဲ့အထူးမဟိသနာကျော်ကတင်ဆက်ပေးထားပါတယ်ခင်ဗျာ။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေကိုဗစ် -19 နဲ့ယူကရိန်းစစ်ပွဲအကျိုးဆက်တွေခံစားနေရတဲ့ကမ္ဘာကြီးအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါပြည်သစ်နိုင်ငံပါရီမြို့တော်မှာလူပေါင်း300ရှိတဲ့ဆန္ဒပြပွဲကြီးတစ်ခုကိုအော်တိုဘာလ16ရက်နေ့ကပြုလုပ်ခဲ့ကြပါတယ်ဘာကြောင့်ဆန္ဒပြခဲ့ကြတာလဲဆိုတော့ကုံစည်နှုံးတွေမြင့်မားလာတာကိုစန့်ကျင်တဲ့အနေနဲ့ဆန္ဒပြကြတာလို့ဆိုပါတယ်အဲ့ဒီဆန္ဒပြပွဲမှာ2022ခုနှစ်ရဲ့စာပေနိုဘယ်ဆုရှင်အန်နီအာနောက်စ်လည်းပါဝင်ဆန္ဒပြခဲ့တယ်လို့ VOE သတင်းမှာဖော်ပြထားတာတွေ့ရပါတယ်။ကုန်စည်နှုန်းတွေနဲ့လောင်းစားဆီးစည်နှုန်းတွေကတော့ပြင်သစ်မှာတွေမဟုတ်ပါဘူး။ဥရောပ၊အာရှတစ်လွှားနဲ့အမေရိကတစ်ခွင်တကဘာလုံးတိုင်းတာနဲ့ကုန်စည်နှုန်းတွေတက်နေတာပါ။ဘာလို့ကဘာလုံးတိုင်းတာနဲ့ကုန်စည်နှုန်းတွေအထူးသဖြင့်လောင်းစားဆီးစည်နှုန်းတွေတိတိတတ်တာမြင့်တက်လာရတာပါလဲ။အဓိကအကြောင်းရင်းတစ်ခုကတော့COVID-19 ကရောဂါအကျိုးဆက်နဲ့ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်တဲ့စစ်ပွဲရဲ့အကျိုးဆက်တွေကြောင့်လို့ဆိုပါတယ်။2019ခုနှစ်နိုဝင်ဘာလမှာတရုတ်နိုင်ငံဝူဟန်မြို့တပ်ခွဲကန်းတစ်ခုကနေလေထုထဲကိုကိုရိုနာဗိုင်းရပ်စ်စတင်ပြန့်နှံ့ရာက2020မတ်လမှာတော့ COVID-19 ဟာကရောဂါတစ်ခုအဆင့်ကိုရောက်ရှိလာပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကကြေညာခဲ့ပါတယ်။ COVID-19 ကရောဂါကူးစက်ပြန့်ပွားမှုကိုကာကွယ်ထိန်းချုပ်ဟန်တားနိုင်ဖို့လော့ဒ်ဒေါင်းတွေချအိမ်ပြန်မထွက်ရအသွားအလာကန့်သတ်တာတွေကြောင့်ပုံမှန်လည်ပတ်နေတဲ့လူမှုစီးပွားရေးလုပ်ငန်းတွေနှေးကွေးရပ်ဆိုင်းတာတွေကြုံတွေ့ရပြီးထုတ်လုပ်မှုတွေကျဆင်းကထုတ်လုပ်မှုကွင်းဆက်တွေကိုလည်းအကြီးအကျယ်ထိခိုက်စေခဲ့ပါတယ်အကျိုးဆက်ကတော့ကမ္ဘာစီးပွားရေးကြီးထွားမှုဟာ2021ခုနှစ်မှာ600ဂိုင်နှုန်း2022ခုနှစ်မှာ 3.2 ဂိုင်နှုန်းနဲ့2023ခုနှစ်မှာ 2.8 ဂိုင်နှုန်းသာရှိနိုင်တယ်လို့ကမ္ဘာ့ဘဏ်ကဆိုပါတယ်
ကိုဗစ်ကရောဂါကြောင့်တစ်ကမ္ဘာလုံးအကြီးအကျယ်တုံ့နှုတ်ချက်ချခဲ့ကြရပြီးလူတွေဟာစိတ်ပိုင်းဆိုင်ရာရောရုပ်ပိုင်းဆိုင်ရာမှာထိခိုက်ခံစားခဲ့ကြရပါတယ်။ကြောက်မယ်ဆိုလဲကြောက်စရာပါ။ COVID-19 ရောဂါပိုးကူးစက်ခဲ့သူပေါင်း639သန်းကျော်ရှိခဲ့ပြီးတော့သေဆုံးသူ 6.6 သန်းကျော်ရှိခဲ့တယ်လို့ WHO ရဲ့2022ခုနှစ်နိုဝင်ဘာ23ရက်နေ့စာရင်းအရသိရပါတယ်။ဒါကြောင့်လေ WHO အကြီးအကဲဒေါက်တာ Tedros က COVID-19 ကပ်ရောဂါဟာကမ္ဘာမှာရှိတဲ့လူသားတွေရဲ့အသက်ရှင်သန်မှုနဲ့အသက်မွေးဝမ်းကြောင်းမှုကိုချိန်ချောက်နေတယ်လို့သတိပေးပြောကြားခဲ့တာပါ။ဒီနေ့ခေတ်ဟာနည်းပညာခေတ်ဖြစ်တဲ့အတိုင်းအချိန်တိုအတွင်းမှာ COVID ကာကွယ်ဆေးတွေတီထွင်ထုတ်လုပ်နိုင်ခဲ့ပြီးတော့ WHO နဲ့အတူကမ္ဘာနိုင်ငံတွေဟာကာကွယ်ဆေးရရှိထိုးနှံနိုင်ရေးအပါအဝင် COVID ကပ်ရောဂါတိုက်ဖျက်ရေးလုပ်ငန်းတွေကိုလက်တွဲဆောင်ရွက်နိုင်ခဲ့တာကြောင့်နှစ်နှစ်ကြာမှာကိုဗစ်ကပ်ရောဂါကိုထိန်းချုပ်ဆပြုလာနိုင်ခဲ့တာတွေ့ရပါတယ်။အဲ့ဒီချိန်မှာပဲအရှေ့ဥရောပမှာယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်တဲ့စစ်ပွဲ2022ခုနှစ်ဖေဖော်ဝါရီလ24ရက်နေ့မှာပေါ်ပေါက်လာခဲ့ပါတယ်။တပူပေါ်နှစ်ပူဆင့်ဆိုသလိုကမ္ဘာကြီးဟာနောက်ထပ်အကြက်တဲတစ်ခုနဲ့ရင်ဆိုင်ရပြန်တာပါ။ရုရှားရဲ့ကျူးကျော်မှုကိုတုံ့ပြန်တဲ့အနေနဲ့ဥရောပသမဂ္ဂအမေရိကန်နဲ့မဟာမိတ်နိုင်ငံတွေကရုရှားကိုစီးပွားရေးပိတ်ဆို့မှုအပါအဝင်နီလန်ပေါင်းစုံနဲ့ပိတ်ဆို့အရေးယူမှုတွေပြုလုပ်ပြီးတော့ယူကရိန်းကိုထောက်ခံအားပေးကြပါတယ်။ယူကရိန်းစစ်ပွဲကြောင့်ကမ္ဘာကြီးဟာနိုင်ငံရေးအကျက်တဲစီးပွားရေးအကျက်တဲဒုက္ခတွေပြဿနာအကျက်တဲအထူးသဖြင့်လောင်စာဆီရှားပါတဲ့အကျက်တဲနဲ့ရင်ဆိုင်နေရပါတယ်။1930ကမ္ဘာစီးပွားပြက်ကက်နောက်ပိုင်းအကြီးမားဆုံးစီးပွားဆုပ်ယုပ်ကျဆင်းမှုနဲ့ကြုံနေရတယ်လို့ပညာရှင်တွေကဆိုကြပါတယ်။အမေရိကန်ပြည်အောင်စုမှာနှစ်ပေါင်း40အတွင်းလောင်စာဆီဈေးနှုန်းတွေအမြင့်ဆုံးဆန်ချိန်တင်မြင့်တက်ခဲ့တာတွေ့ရပါတယ်
။ကမ္ဘာကြီးဟာကိုဗစ်ကပ်ရောဂါမပြီးသေးခင်ယူကရိန်းစစ်ပွဲနဲ့ကြုံရတယ်လို့မြန်မာနိုင်ငံမှာလည်း ကိုဗစ်ကရောဂါခံစားနေရဆဲမှာစစ်တပ်ကအာဏာသိမ်းတာနဲ့ကြုံခဲ့ရပါတယ်။ကိုဗစ်နဲ့ကိုစစ်တုပ်ပေးတဲ့ဒုက္ခကြောင့်မြန်မာပြည်သူတွေဟာဒုက္ခပင်လယ်ဝင်နေကြပါတယ်။မြန်မာနိုင်ငံမှာကိုဗစ်ကရောဂါပိုးကူးစက်ခံရသူ6သိန်းကျော်ရှိခဲ့ပြီးသေဆုံးသူ 19,000 ကျော်ရှိခဲ့တယ်လို့2022ခုနှစ်ဇူလိုင်လ15ရက်နေ့ကရိုက်တာသတင်းမှာဖော်ပြထားတာတွေ့ရပါတယ်။ကိုဗစ်ကြောင့်သေဆုံးသူအများစုဟာ2021 February 1ရက်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကိုဗစ်ဒေါ်တာမျိုးစိတ်ပြန့်ပွားချိန်မှာတည်ဆုံးခဲ့ကြရတာပါမြမစီးပွားရေးဟာလည်းစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း78ရာခိုင်နှုန်းအထိကျုံသွားခဲ့ပြီးမြမလူဦးရေတဝက်ခန့်ဟာဆင်းရဲမွဲတည်မြင်းအောက်ကိုရောက်သွားတယ်လို့ကမ္ဘာ့ဘဏ်ကဆိုပါတယ် ABB စီးရင်တွေရစစ်ကောင်စီတပ်တွေရဲ့လက်ချက်နဲ့ဖမ်းဆီးထိန်းသိမ်းခံရသူတောင်းနဲ့ချီရှိခဲ့ပြီး2533ဦးတပ်ဖြတ်ခြင်းခံခဲ့ရပါတယ်ကြေးရွာတွေမှာမီးရှို့ခံရတဲ့နေအီရီအတွက်ဟာ4000နီးပါးရှိခဲ့ပြီးစစ်ဘေးဆောင်အီရီအတွက်ဟာတက်တန်း6သိန်းကျော်ရှိခဲ့တယ်လို့ ISP လေးလာချက်တွေကဖော်ပြပါဗျ။မြန်မာလူဦးရေ15သန်းကျော်ကိုကုလသမဂ္ဂအေဂျင်စီတွေနဲ့အကူအညီပေးရေးအဖွဲ့တွေကလူသားချင်းစာနာတဲ့အကူအညီတွေထောက်ပံ့ကူညီခဲ့ရတယ်လို့ UNOCHA ရဲ့အစည်းအကမ်းစာမှာဖော်ပြထားတာတွေ့ရပါဗျ
။ဒီနေ့ထိကိုဗစ်ကရောဂါဟာအကင်းမသေးသေးပါဘူး။မျိုးနော်မကဘာကြီးမှာကိုဗစ်နဲ့အတူနေထိုင်ရှင်သန်ဖို့ကြိုးစားနေကြရသေးပါကိုဗစ်ဟာနိုင်ငံရေးပေါ်မှာလည်းတက်ရောက်မှုကြီးခဲ့ပါ යි အစိုးရတွေအုပ်ချုပ်ရေးအဖွဲ့ကြီးတွေနဲ့နိုင်ငံရေးစနစ်တွေကိုအားနည်းချိနဲ့စေခဲ့ပြီးတော့နိုင်ငံရေးသမားတွေဟာသူတို့ရဲ့ရွေးကောက်ပွဲအစီအစဉ်တွေကိုပြန်လည်ပြင်ဆင်ရေးဆွဲခဲ့ကြရပါ යි နိုင်ငံ80ကျော်မှာဒေသဆိုင်ရာရွေးကောက်ပွဲတွေကိုရွှေ့ဆိုင်းခဲ့ကြရပြီးနိုင်ငံ52နိုင်ငံမှာတော့နိုင်ငံလုံးဆိုင်ရာရွေးကောက်ပွဲနဲ့ပြည်သူ့ဆန္ဒခံယူပွဲတွေကိုရွှေ့ဆိုင်းခဲ့ကြရတယ်လို့ idea ကဆိုပါတယ်။ယူကရိန်းစစ်ပွဲဟာလည်းအချိန်ကောင်းနေတော့မှနျူကလ িয়ার အန္တရာယ်ရှိတဲ့ယူကရိန်းစစ်ပွဲဟာဘာတွေဆက်ဖြစ်မလဲ၊ဘယ်တော့ပြီးမလဲဆိုတာမပြောနိုင်တဲ့အခြေအနေပါ။ဒီစစ်ပွဲရဲ့အကျိုးဆက်ကြောင့်လောင်စာဆွမ်းအင်မလုံလောက်မှုနဲ့ကဘာကြီးကြုံနေရပါတယ်။အထူးသဖြင့်ဥရောပနိုင်ငံတွေမှာအေးချမ်းလာတဲ့ဆောင်းရာသူကိုဖျက်ဆီးဖို့အတွက်တန်းငွေနဲ့လျှက်စစ်ဆွမ်းအင်မလုံလောက်မှုနဲ့ရင်ဆိုင်နေကြရတာပါ။ကမ္ဘာစီးပွားရေးဟာလည်းဆိုးရွားနေစေဖြစ်ပြီးတော့ကမ္ဘာကုန်ထုတ်လုံးမှုဟာလည်းလာမယ့်နှစ်နှစ်အတွင်းမှာအမေရိကန်ဒေါ်လာ 8.5 ထရီလီယံကျဆင်းနေဦးမယ်လို့ကုလသမဂ္ဂရဲ့ WESP အစိုးရခန်းစားကဆိုပါတယ်
။ကမ္ဘာပေါ်မှာအားလုံးဟာတဝှုကိုတဝှုအပြန်အလှန်ဘယ်လောက်မှီခိုးအားထားနေရတယ်ဆိုတာကို COVID-19 ကမိမောင်းထိုးပြခဲ့ပါတယ်။တဝှုနဲ့တဝှုရုံကြီးကြီးနဲ့ပူးပေါင်းဆောင်ရွက်မှုအပြန်အလှန်ဆက်သွယ်ဆောင်ရွက်မှုတွေနဲ့စာနာရိုင်းပင်းမှုတွေကကိုဗစ်ကရောဂါကိုရင်ဆိုင်ရမှာအောင်မြင်မှုရရှိစေခဲ့တာဖြစ်ပါတယ်။အတူတကွပူးပေါင်းဆောင်ရွက်မှုတွေဟာရေရှည်တည်ရမယ့်စီးပွားရေးနယ်လမ်းပြန်ထဖို့နဲ့ကျွန်ုပ်တို့ကဘာကြီးအတွက်ဘယ်လောက်အရေးကြီးတယ်ဆိုတာကိုပြသနေပါတယ်လို့နယူးဇီလန်ဝန်ကြီးချုပ်ဂျက်ဆင်ဒါအာဒန်ကပြောကြားခဲ့ပါတယ်။နယူးဇီလန်ဝန်ကြီးချုပ်ပြောကြားသလိုပါပဲကမ္ဘာမှာရောမြန်မာမှာပါယုံကြည်စွာအတူတကွပူးပေါင်းဆောင်ရွက်ကြရင်ကိုဗစ်ကိုရောကိုစစ်ကိုပါအောင်နိုင်မယ်ဆိုတာတန်တရားဖြစ်เสียမှရှိကြောင်းပါခင်ဗျာ
ပြည်တွင်းတိုင်းအစီအစဉ်တင်ဆက်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ရတာဖြစ်ပါတယ်အခုတစ်ခါတော့မြင်ကွင်းကျယ်မတ်စုများအစီအစဉ်ကိုနားဆင်ရမှာပါမြန်မာနိုင်ငံမှာ2022ခုနှစ်နှစ်စစစ်တကအာဏာသိမ်းလိုက်ပြီးနောက်အခု2022ခုနှစ်နိုမာလလည်းထိဆိုရင်နိုင်ငံတော်တိုက်ပွဲပေါင်း 8,800 ကျော်ဖြစ်ပွားခဲ့ပါတယ်အသေးစိတ်ကိုအချက်လက်တွေကိုတော့စူးစီးပြီးတော့မဟာဗျူဟာနဲ့မူဝါဒလေးလာရေး Institute ISP မြန်မာကမြင်ကွင်းကျယ်မတ်စုများအဖြစ်တင်ဆက်ပေးထားပါတယ်ခင်ဗျာ
စစ်အာဏာသိမ်းမှုအလွန်အခုနှစ်နိုဝင်ဘာ15ရက်အထိနိုင်ငံအနှံ့တိုက်ပွဲပေါင်း 8,800 ကျော်ဖြစ်ခဲ့ပါတယ်ဒီထဲမှာစစ်ကောင်စီနဲ့ EAO တွေအကြားအများဆုံးဖြစ်ခဲ့ပြီးတိုက်ပွဲတွေအလုံးရဲ့59ရာခိုင်နှုန်းကျော်အထိရှိခဲ့ပါတယ်စစ်ကောင်စီနဲ့ PDF တွေအကြားမှာလည်းတိုက်ပွဲအကြိမ်ကြီး 2,200 ကျော်ဖြစ်ခဲ့ပါတယ်ဒါအပြင် EAO PDF ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီကြားဖြစ်ခဲ့တဲ့တိုက်ပွဲပေါင်း900ကျော်ရှိခဲ့ပါတယ်တိုက်
ပွဲပေါင်း9600ကျော်ထဲမှာအများဆုံးကကရင်ပြည်နယ်မှာဖြစ်ခဲ့ပါတယ်။နိုင်ငံနှစ်တိုက်ပွဲတွေရဲ့50ကျောက်ရာခိုင်နှုန်းကျော်ဟာကရင်ပြည်နယ်မှာဖြစ်ခဲ့တာပါ။အရေးအတွက်အားဖြင့်၄000တုံးရာကျော်ဖြစ်ခဲ့ပြီးအများဆုံးဖြစ်ပါတယ်။တိုက်ပွဲအရေးအတွက်ဒုတိယအများဆုံးဒေသကတော့စကိုင်းတိုင်းမှာဖြစ်ပါတယ်။စကိုင်းတိုင်းမှာတိုက်ပွဲပေါင်း900ကျော်ဖြစ်ခဲ့ပါတယ်။ နိုင်ငံအနှံ့မြို့နယ်ပေါင်း190ခုမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ဒါဟာတနိုင်ငံလုံးမှာရှိတဲ့မြို့နယ်အားလုံးရဲ့ထောက်ဝိုက်ကျော်မှာတိုက်ပွဲတွေဖြစ်နေတယ်လို့ဆိုနိုင်ပါတယ်။ကရင်ပြည်နယ်ဖပုံမြို့နယ်မှာတော့တိုက်ပွဲအကြိမ်ကြီးအများဆုံးဖြစ်ပွားခဲ့တာပါ။အရေးအတွက်အားဖြင့်300ကျော်ဖြစ်ခဲ့ပါတယ်။ အခုနှစ်အောက်တိုဘာလ16ရက်မှာပဲနိုင်ငံတော်မှာ၄ကြောင်းတိုက်ခိုက်ခံရတာ59ကြိမ်ထက်မနည်းရှိခဲ့ပါတယ်။နိုင်ငံအနှံ့ကမြို့နယ်15ခုမှာ၄ကြောင်းကနေပြစ်ခတ်တိုက်ခိုက်ခံခဲ့ရပါတယ်။စကိုင်းတိုင်းဗမာမြို့နယ်မှာတော့17ကြိမ်ထက်မနည်း၄ကြောင်းကနေတိုက်ခိုက်ခံရပြီးအများဆုံးဖြစ်ပါတယ်။
မဟာဗျူဟာနဲ့မွာရလေ့လာရေးအင်စတီကျူ့ISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုများအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရဖြစ်ပါတယ်။အခုတစ်ခါတော့တနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြမြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ရမှာဖြစ်ပါတယ်။မအေးတနာကျော်ကအစီအစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ။
ရှင်ပြီးတော့မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့မက်ဆေ့ချာကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တို့လေးတွေနဲ့စာချင်ပါတယ်
ဒီရဆိုတဲ့ Facebook အကောင့်ပိုင်းရှင်တော်ရရှင်ဖုံဖုံကတော့ view ရွယ်ကွမ်းတော်သားတွေအားလုံးကိုစိတ်နှစ်ဖြာကျန်းမာရွှင်လန်းနိုင်ကြပါစေဆိုပြီးတော့ view ရဒိုက်ရိုက်ထုတ်လွှင့်မှုအောက်မှာလာပြီးတော့မှတ်ချက်ရေးဆူတောင်းပေးလာပါတယ်။ဟုတ်ကဲ့ပေးတဲ့ဆုနဲ့ပြည့်ကြပါတယ်။နောက်ထပ်တော်ရရှင်တယောက်ကတော့မင်းလာမျိုးကကိုရဲမင်းထုံးမှာကျမတို့စီကို email ကနေစာရေးလာတာဖြစ်ပါတယ်။သူကတော့ကျွန်တော်ကVOA ကိုအမြဲနားဆင်နေတဲ့ပရိသတ်ပါ
အခုတော့ဒေါ်လှလှတန်ကိုမမြင်ရတာကြပါပြီ။ဆရာမကြီးနေမကောင်းလို့လား VOA
ကနေတင်ဆက်ယူသွားလို့လားသိကြပါတယ်ဖြေကြားပေးပါနော်ဟုတ်ကဲ့ပါကိုရဲမင်းထွန်းအန်တီဒေါ်လှလှတန်ကအလောက်ကနေအနားယူသွားလို့ဖြစ်ပါတယ်ရှင်နေကောင်းကြက်မှပါတယ်တို့ရှင်မေးတဲ့အကြောင်းလဲပြန်ပြီးတော့ပြောပြပေးပါမယ်နော်ကျမတို့နဲ့ပုံမှန်အဆက်အသွယ်ရှိပါတယ်ရှင် အခုလိုမျိုးအန်တီဒေါ်လာလတ်တန်းကိုလည်းတတိယမေးမြန်းလာလို့ဗီဒီယိုရဲ့အစီအစဉ်တွေကိုလည်းမြန်းတဲ့နားထောင်နေပုံရလို့ကျေးဇူးတင်ပါတယ်နော်။နောက်ထပ်စာရေးပြီးတော့မက်ဆေ့ချာကနေစာရေးမေးလာတဲ့တော်ရရှင်ရဲ့စာလေးကိုပြန်ချပေးကြပါမယ်။သူကတခါတလေညခွန်နာရီဒိုက်ရိုက်လွှင့်တာလွှင့်ပြီးပြင်ပြန်တက်မလာတာဘယ်လိုရှာရမလဲတဲ့။ဟုတ်ကဲ့ပါ။ကျွန်မကဘယ်မှာရှာတာပါလဲလို့ပြန်ပြီးတော့မေးထားပ
Facebook YouTube မှာလည်းဓာတ်ရိုက်ပြီးပြီးချင်းသူတို့ကမိနစ်ပိုင်းအတွင်းမှာအဆအဆုံးပြန်တက်တက်ပါတယ်အဲကြောင့်မလို့ကြိုးစားကြည့်ပါအောင်ရှင်ဆိုတော့က Facebook မှာကကျမတို့ဒီဂျိုရုကနေဓာတ်ရိုက်လွှင့်နေတာနဲ့တပြိုင်နက်တည်း Facebook ကနေပြောလဲဓာတ်ရိုက်လွှင့်နေပါတယ်เนาะဒါပေမဲ့ဒီမိနစ်30စာဒါမှမဟုတ်လဲတနာရီစာအစီအစဉ်ပြီးသွားလို့သုံးသွားတဲ့အခါကျရင် Facebook ကအဲ့ဒီတနာရီစာလုံးအစီအစဉ်ကိုပြန်တင်ပေးနိုင်မှုမိနစ်အနှဲငယ်အချိန်ယူပြီးတော့သူတို့ဒီ file တစ်ခုလုံးကိုဆွဲတင်မှုစူးစမ်းပါတယ်ပြီးသွားတာနဲ့ချက်ချင်းပဲ Facebook မှာဒီဘယ်နှမိနစ်တုန်းကလွှင့်သွားရဲဆိုပြီးတော့အဆအဆုံးဒီအဲ့ဒီလွှင့်သွားတဲ့ထုတ်လွှင့်ချက်အဆအဆုံးကိုပြန်ပြီးတော့တင်ထားပေးပါတယ်နော်စူးစမ်းကြည့်ပါအောင်ရှင်စာရင်းနေကြတော့ရှင်တရား video အစီအစဉ်ကိုနားဆင်ပြီးတော့သူနောက်ထပ်ကြားချင်တဲ့အကြောင်းအရာလေးထုတ်လွှင့်ပေးပါလို့ရေးလာတဲ့စာကိုလည်းဖော်ပြပေးကြပါတယ်ရှင
်မင်္ဂလာပါ video အေးကျွန်းလာ6ရက်နေ့ညကသတင်းမှာမြန်မာနိုင်ငံရဲ့မြေငရင်လှုပ်ခတ်မှုအကြောင်းကိုနားထောင်ရပါတယ်။တွင်ခဲ့တဲ့ဆယ်စုနှစ်လောက်ကအန်တီဒိုခင်မျိုးသက်ရဲ့သိပ္ပံနဲ့နည်းပညာကဏ္ဍမှာအင်းလေးပြည့်ပြည့်ကျော်၊မကွေးပြည့်ပြည့်ကျော်အကြောင်းကိုနားထောင်ခဲ့ရဖူးပါတယ်။ခုတစ်ခါနည်းပညာကဏ္ဍကနေပြီးတော့မြန်မာနိုင်ငံရဲ့ပြည့်ပြည့်ကျော်ကြီး၅ခုထဲကကြံနေသေးတဲ့၃ခုကိုသိပ္ပံနဲ့နည်းပညာကဏ္ဍမှာတင်ဆက်ပေးပါအောင်လို့အန်တီဒိုခင်မျိုးသက်ကိုပြောပြပေးပါ view အေးကျေးဇူးတင်ပါတယ
်။ဟုတ်ကဲ့ပါ။အဲ့ဒီဒေါက်ခင်မျိုးသက်ဒီစာကိုတွေးပါရယ်เนาะအခုတလောလဲတခြားနိုင်ငံတွေမှာငရင်လေးလှုပ်တဲ့တဲ့နေကြားနေရလို့ဒီမြန်မာနိုင်ငံကငရင်ကြောနဲ့ပတ်သက်ပြီးတော့တော်ရရှင်သိကျင်တဲ့အကြောင်းအရာကိုအဲ့ဒီဒေါက်ခင်မျိုးသက်တင်ပြပြဖို့ထပ်ပြီးတော့လဲသတိပေးလိုက်ပါမယ်เนาะကျွန်တော်ကငရင်ကလေးက view ရဲ့အစီအစဉ်ကိုရေဒီယိုကနေအတန်လွှင့်ခဲ့စဉ်ကတည်းကကျွန်တော်ဖြစ်ဖြစ် view ကိုနားထောင်တာမလို့နေရပဲ view ကိုကြိုက်ခဲ့တဲ့ပရိသတ်တယောက်ပါလို့ရေးလာတဲ့သောရရှင်ရဲ့စာကိုလည်းဖော်ပြပေးချင်ပါသေး
။ view အဖွဲ့သူအဖွဲ့သားတွေအားလုံးကိုကျမ်းမှာစိတ်ချမ်းသာကောင်းသောလူအင်ဆန္ဒများပြည့်ဝကြပါစေ။ကျွန်တော်အကြံပြုချင်တာလေးတစ်ခုရှိလို့ပါ။လူရင်းကိုပြောရရင်ကျွန်တော်တို့ပေးပို့တဲ့စာတွေ view ရဲ့မူဝါဒစီမင်းစည်းကမ်းတွေနဲ့မကန့်ညီလို့ဖတ်ပြလို့မရတဲ့အခါစာရအကြောင်းကိုတော့ပြန်ကြားပေးစေချင်တာပါ။ကျွန်တော်ဒီလိုတောင်းဆိုရတာကအရင်တော့က VOE ကလွှင့်ခဲ့တဲ့အစီအစဉ်တွေမှာမြန်မာပြည်ကပေးစာများဂန္ဓာကိုလုံးဝစိတ်မဝင်စားခဲ့ပါဘူး။ဒါပေမဲ့တကူမျိုးတိကဦးလှထွန်းတို့မိထီလာကဦးစိန်မောင်တို့ရေးတဲ့စာတွေနားထောင်ရတော့ဒီလိုစာတွေလည်းရေးလို့ရပါလားဆိုပြီးစိတ်ဝင်စားလာခဲ့ပါတယ်။နောက်တော့စာတွေရေးဖြစ်ခဲ့ပါတယ်။ဒါပေမဲ့ကျွန်တော်ကဦးလှထွန်းတို့ဦးစိန်မောင်တို့လိုအချက်လက်အထောက်အထားအကူအကားတွေနဲ့မရေးတတ်ပါဘူး။ကျွန်တော်စိတ်ထဲရှိတာတွေရဲ့နောက်တစ်ခုကကျွန်တော်သိချင်တဲ့အကြောင်းအရာတွေကိုကျွန်တော်မရှာဖွေတတ်တာတွေကိုသိချင်လို့ VOA ကဝန်ထမ်းတွေကရှာဖွေစုဆောင်းတင်ပြကြရမှာတော်ကြလို့အားကိုးပြီးမေးမြန်းတဲ့စာတွေပဲရေးတာကများပါတယ်ကျွန်တော်မှတ်မိသမျှကျွန်တော်ရေးခဲ့တဲ့စာတွေတဲကအဖေများနေ့ရေးတဲ့စာနဲ့အခြားစာနှစ်စောင်ဖတ်ပြတာကြားခဲ့ရပါတယ်ကျန်တဲ့စာတွေကတော့ရောက်မရောက်မသိပါဘူးခင်ဗျဖတ်မပြတာကတော့ VOA ရဲ့မူနဲ့မကိုက်လို့ဖတ်မပြတာလို့ယူဆပါတယ်စာရောက်မရောက်ကိုယ်တော့ကျွန်တော်ရေးတဲ့စာတွေကို Messenger ကရော email နဲ့ Viber တွေကပါပို့ပေးခဲ့တော့ဘယ်နည်းလမ်းကပို့တဲ့စာကမရောက်တာလဲသိချင်လို့ပါကျွန်တော်ကလည်းရေးပြီးပို့တဲ့စာတွေကိုကြာကြာမထားပဲဖြတ်လိုက်တော့ဘယ်စာကိုဘယ်နည်းနဲ့ပို့ခဲ့တယ်ဆိုတာမမှတ်မိလို့ပါဒါကြောင့်စာရောက်မရောက်သိချင်တာလဲပါသလိုဖတ်ပြလို့မရနိုင်တဲ့စာတွေကိုလည်းသိချင်လို့ပါခင်ဗျာ
โอเคပထမဆုံးပြောချင်တာကတော့စာရေးတာကျေးဇူးတင်ပါတယ်ဆိုတာပါเนาะဒီ Messenger ကနေပြီးတော့ရေးတဲ့စာအခုကျွန်မလက်ခံရရှိပါတယ်စာရေးကိုလည်းကျွန်မတို့အခောက်တိုင်းမဟုတ်ရင်တော့အလင်းသိတယ်လို့ဖော်ပြပေးပါတယ်เนาะ view ကိုစာရေးတဲ့နေရာမှာလည်းကျွန်မတို့စီကံတက်မှတ်ချက်ဆိုတာမျိုးမရှိပါဘူးတကူတော့ရှိပါတယ်ပုံကိုရေးတိုင်ကြားမှုမျိုးဆိုတော့ဖော်ပြပေးလို့မရပါဘူးเนาะကျန်တဲ့စာရေးကတော့အကုန်လုံးအဆင်ပြေပါတယ်အခုဒီစာရေးလာတဲ့ Messenger ကနေပြီးတော့လဲကျွန်မစပြန်ပေးထားပါတယ်ရှင်အဲကြောင့်မလို့ဒီနေရာကရတယ်ဆိုတာသိကြသိအောင်လို့ပါเนาะ view ကိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင် view ကိုပေးပို့လာတဲ့သောရရှင်ရဲ့စာရေးတွေမှာနေ့စဉ်ကျင့်လျာဘဝမှာကြုံတွေ့နေရတဲ့လူမှုရေးရာကိစ္စတွေနောက်ပြီးတော့နိုင်ငံရေးနိုင်ငံရေးစီးပွားရေးတိုင်းနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာကြတဲ့သောရရှင်ရဲ့စာရီကိုလည်းလက်ခံရရှိပါတယ်။အဲ့ထက်ကတချို့ကိုအခုဆက်ပြီးတော့ဖော်ပြပေးသွားပါမယ်။ VOA မင်္ဂလာပါကျွန်တော်ကရားပြည်နယ်ကပါဆိုပြီးတော့ရေးလာတဲ့သောရရှင်တယောက်ကတော့
လူသားချင်းစာနာထောက်ထားမှုအကူအညီကစစ်ကောင်စီနဲ့တွားတော့ရိုက်ကွန်မြူနဲ့နေတဲ့သူတွေက သူဝေတဲ့အတုံးဆောင်ဆန်တွေကိုရကြပြီးကျွန်တော်တို့လိုတော်ရတောင်နဲ့အမှန်တကယ်ဆက်ရှောင်နေရတဲ့သူတွေမရကြပါဘူး။မယောင်ဝါစီလူတို့ဖြစ်နေပါလေ။သူတို့အကူအညီကိုနေရာတိုင်းရောက်ဖို့ဆိုရင်တော့စစ်ကောင်စီနဲ့ပဲတွားလို့မရတယ်လို့ပဲဒေသခံကာကွယ်ရေးတပ်နဲ့လည်းတွားလို့မရပါဘူး။ NGO နဲ့တွားမှရတာပါ။အမှန်တကယ်ရင်ငတ်သူတွေစီရေရောက်ပါစေဗျာ
။လူသားချင်းစာနာမှုအကူအညီတွေကိုတိုက်ရိုက်မပေးဘူးဆိုရင်တော့တိုက်ရိုက်ရရှိတဲ့နဲ့ဒုက္ခတွေတွေမရရှိပါဘူးဆိုပြီးတော့ဒီသောရရှင်စာရေးပြီးတော့ပြောလာတာဖြစ်ပါလေ။သောရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်တော့ဒီမှာလည်းရက်ချင်ပါတယ်ရှင်။ရှင်းတစ်ပတ်မှာသောရရှင်နေပုံမကောင်းမွန်အဆင်ပြေတဲ့သတင်းတစ်ပတ်စနိုင်ပါစီလို့ဆန္ဒပြုပါရနော်။ကျွန်တော်တို့ပြည်ရေးမြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုရိုင်းထွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bambi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ပြည်မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ပြည်မြန်မာပိုင်းသောရရှင်နေရဲ့ဝေဖန်အကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလိုမြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးရန်ရဲ့ကင်းရှင်း၊ရှင်လန်းချမ်းမြေကြပါစေရှင်။
မိဒနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှာပေးစာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။အခုတစ်ခါတော့ထူးခြားဆန်းမြသတင်းများအစီအစဉ်ကိုလှည့်ပေးအောင်ပါ။အိန္ဒိယနိုင်ငံတောင်ပိုင်းချင်းတိုင်းမြို့မှာမတန်ဆွမ်းဇုံတွဲအနည်းဆုံး53တွဲအတူပူးတွဲပြီးတော့မင်္ဂလာဆောင်ခဲ့ကြပါတယ်။ဂျပန်နိုင်ငံတိုကျိုမြို့ကဆက်ရုပ်ခွေးမွေးသူတွေစုပေါင်းပြီးတော့သူတို့မွေးထားတဲ့ခွေးလေးတွေကျမ်းမာအသက်ရှည်စီဖို့ဆူတောင်းပေးတဲ့အခမ်းအနားတစ်ခုကိုလည်းကျင်းပခဲ့ပါတယ်။ဒီလိုကမ္ဘာလောကထူးထူးခြားခြားသတင်းတွေကိုတော့ကိုငိမ့်ချန်းကအမတ်ခင်ဖြူထွေးနဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ။
အိန္ဒိယနိုင်ငံတောင်ပိုင်းချင်းတိုင်းမြို့မှာမတန်ဆွမ်းဇုံတွဲအနည်းဆုံး53တွဲအတူပူးတဲ့မင်္ဂလာဆောင်ခဲ့ကြပါတယ်။ဒီပွဲကိုရှရီဂီတဘာဗန်ဂောဘကအဖွဲ့ကစီစဉ်ပေးတာဖြစ်ပြီးတော့အဲ့ဒီထဲကအနည်းဆုံးဇုံတွဲ28တွဲမှာတစ်ယောက်ကခန္ဓာကိုယ်ချုပ်ရင်းချက်မရှိတဲ့သူဖြစ်တယ်လို့ဂောဘကအဖွဲ့ကပြောပါတယ်။တမီနာဒူပြည်နယ်ဝန်ကြီးချုပ် MK စတာလင်နဲ့စနီးဖြစ်သူဂျာဂါတို့လည်းတက်ရောက်ချီးမြှင့်ခဲ့ကြပြီးမင်္ဂလာလက်ဆောင်တွေပေးခဲ့ကြပါတယ်။မတန်ဆွမ်းတွေကိုလည်းတူညီတဲ့လေးစားမှုမျိုးနဲ့ဆက်ဆံဖို့လိုပါတယ်လို့သတို့သားတို့ကပြောပါတယ်။အခုလိုလူအများစုပေါင်းပြီးမင်္ဂလာဆောင်တဲ့ပွဲမျိုးကတော့အိန္ဒိယလိုနိုင်ငံမျိုးမှာခေတ်စားပါတယ်။အချောင်းကတော့သတို့သမီးနဲ့မိဘတွေအပေါ်ကြားရောက်လေးရှိတဲ့ခန်းဝင်လက်ဖွဲ့ကြီးတင်တောင်းရတာမျိုးရော့ပါစေဖို့ပါ။အိန္ဒိယနိုင်ငံရဲ့ထုံးစံအရမင်္ဂလာပွဲရဲ့ကုန်ကျစရိတ်တွေနဲ့ခန်းဝင်လက်ဖွဲ့ကြီးတွေကိုသတို့သမီးဘက်ကပေးရတာပါရှင
်။ဂျပန်နိုင်ငံတိုကျိုမြို့ကသက်ရုပ်ခွေးမွေးသူတွေစုပေါင်းပြီးခွေးကလေးတွေကျန်းမာအသက်ရှည်စေဖို့ဆူတောင်းပေးတဲ့အခမ်းအနားတစ်ခုကိုကျင်းပခဲ့ပါတယ်။ဆန်ချီကိုဆန်ခွန်93လို့အဓိပ္ပာယ်ရတဲ့ပွဲတော်ဟာဂျပန်နိုင်ငံမှာသားသမီးတွေအရွယ်ရောက်တဲ့အထိတ်မှတ်နဲ့မိဘတွေကဆင်နွှဲကြတာဖြစ်ပြီးတော့သားသမီးတွေကျန်းမာစေဖို့ကံကောင်းစေဖို့ဆူတောင်းပေးကြပါတယ်။ဂျပန်ရိုးရာကီမိုနိုဝတ်စုံတွေဝတ်ဆင်ပြီးတော့ဒ
ဒေသတွင်ကဖျားเจ้าတွေမှာအခမ်းအနားကိုကျင်းပတာပါဒါပေမဲ့လည်းဂျပန်နိုင်ငံမှာခလေးမွေးဖွားနှုန်းကျဆင်းလာတာနဲ့အမျှအခုလိုတိုးကြိုးမှရှိတဲ့ဖျားเจ้าတစ်ခုမှာဆက်ရုပ်ခွေ Sony Aibo လေးတွေအတွက်အခုလိုအခမ်းအနားကိုကျင်းပခဲ့တာပါ Sony ကုမ္ပဏီကဦးစီးကျင်းပပေးခဲ့တာဖြစ်ပြီးတော့ဒီဆက်ရုပ်ခွေကလေးတွေဟာကြောင်ရွယ်စားလောက်ရှိပြီးတော့မိသားစုဝင်တွေလည်းဖြစ်နေတာပါဂျပန်နိုင်ငံရဲ့တိုက်ခန်းတော်တော်များများဟာအိမ်မွေးတလေးဆန်မွေးကွင်းအတွက်ကန့်တချက်တွေများတာကြောင့်အခုလိုဆက်ရုပ်ခွေးမွေးတာဟာလည်းလက်တွေ့ကြတဲ့နည်းလမ်းတစ်ခုဖြစ်နေတာပါတကယ်ခွေးအစ်စ်တွေလို့အများကြီးဂယုဆိုင်ပြုစုစောင့်ရှောက်เสียမလို့တဲ့အတွက်လဲပိုင်ရှင်တွေအတွက်ကောင်းတယ်လို့အသက်69နှစ်အရွယ်ဆက်ရုပ်ခွေးပိုင်ရှင်အမျိုးသမီးတဦးကပြောပါတယ်ခင်ဗျာ
ဂျပန်နိုင်ငံမှာဝိုင်တွေနဲ့ရေစိမ်ကြတဲ့အကြောင်းကိုလည်းကြေပြပေးချင်ပါတယ်ပြစ်တက်ကတင်သွင်းတဲ့ပွန်ချိုလေနူဗိုဝိုင်စီးရီတက်နေပြီမဲ့လို့လေဝိုင်ချစ်သူတွေအနေနဲ့ဒီနေ့ဝိုင်ရသည့်အတွက်ပထမဆုံးထွက်တဲ့ဦးဖျားဖျားဝိုင်ဥယျာဉ်နဲ့ရေစင်ခဲ့ကြပါတယ်ဂျပန်နိုင်ငံကတောင်ပေါ်အပန်းဖြေစခန်းတစ်ခုဖြစ်တဲ့ Unison Spa မှာဝိုင်စင်ခဲ့ကြတာဖြစ်ပြီးလူကြီးတယောက်အတွက်ဝိုင်စင်ကားကတော့ဂျပန်ယန်3,500အမေရိကန်ဒေါ်လာနဲ့ဆိုရင်25ဒေါ်လာလောက်ကျတင်ပါတယ်ဂျပန်နိုင်ငံဟာပွန်ချိုလေဝိုင်ကိုအဓိကတင်သွင်းတဲ့နိုင်ငံဖြစ်ပြီးပြင်သစ်နိုင်ငံရဲ့ပွန်ချိုလေဝိုင်ပို့ကုန်တစ်ဝက်နီးပါးဝိုင်စီပေါင်း 32,000 ကို2020ခုနှစ်မှာတင်သွင်းခဲ့တာပါအခုနှစ်ပိုင်းတွေအတွင်းမှာဂျပန်ယန်ငွေတန်ဖိုးကျလာတဲ့အပြင်တင်သွင်းတဲ့သူတွေကဈေးတင်လိုက်တာကြောင့်ဒီဝိုင်တွေကိုဖန်ပလင်းတွေအစားပလတ်စတစ်ပလင်းတွေပြောင်းသုံးပြီးကုန်ကျစရိတ်တက်တာအောင်လှုပ်ဆောင်နေကြပါတယ်ရှင
်ပြင်သစ်နိုင်ငံ၄စိတ်တစ်ခုမှာ18နှစ်ကျော်ကြာပိတ်မိနေပြီးအဲ့ဒီ၄စိတ်ထဲမှာပဲနေထိုင်ခဲ့သူအီရန်နိုင်ငံသားတဦးဟာလေစိတ်ထဲမှာပဲပြီးခဲ့တဲ့အပတ်ကကွယ်လွန်သွားခဲ့ပါတယ်။ဟောလိဝုဒ်ကရုပ်ရှင်မင်းသားတော်မ်ဟန့်တရုတ်ဆောင်ပြီးနာမည်ကျော်ဒါရိုက်တာစတီဗင်စပီးလ်ဘတ်2004ခုနှစ်ကရိုက်ကူးခဲ့တဲ့ The Terminator ရုပ်ရှင်ဇာတ်ကားကိုရိုက်ကူးဖြစ်အောင်အကြံဉာဏ်ရစေခဲ့သူအသက်86နှစ်အရွယ်အီရန်နိုင်ငံသားမရန်ကာမီနာဆာရီဟာပဲရစ်မြို့ကရှားလ်ဒေဂေါလေစိတ်ဂိတ်အမှတ် 2F မှာသဘာဝအတိုင်းသေဆုံးသွားခဲ့တာပါ။ကာမီနာဆာရီဟာပြည်သစ်နိုင်ငံနယ်ကိုလည်းဝင်လို့မရဘဲမှလည်းသွားလို့မရပဲလေစိတ်ထဲမှာပိတ်မိနေခဲ့ပြီးလေစိတ်ထဲမှာပဲအသက်ရှင်တန်အောင်နေခဲ့ရတာပါသူက1988ခုနှစ်နိုဝင်ဘာလတည်းကပဲရစ်လေစိတ်ကိုရောက်နေခဲ့တာဖြစ်ပြီးတော့အီရန်ကနေလန်ဒန်ဘာလင်နဲ့အမ်စတာဒမ်မြို့တွေကိုသွားပြီးသူ့အမေကိုလိုက်ရှာနေခဲ့တာပါသူရောက်တဲ့မြို့တိုင်းကမှန်ကန်တဲ့စာရွက်မပြနိုင်တဲ့အတွက်သူ့ကိုလက်မခံဘဲနှင်ထုတ်ခဲ့ပါတယ်1996ခုနှစ်မှာတော့ပြင်သစ်နိုင်ငံကသူ့ကိုဒုက္ခသည်အဖြစ်အတိအမှတ်ပြုခဲ့ပြီးပြင်သစ်နိုင်ငံမှာနေထိုင်ခွင့်ပေးခဲ့ပါတယ
်ထူးခြားဆန်းများသတင်းများအစီအစဉ်ကိုကိုငင်းညံကမတ်ခင်ပြည်တွင်းနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ဗီဒီယိုကနေတင်းငွေနေညပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတော့သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတလဲချင်ညာပေးမှာဖြစ်ပါတယ်ဗျာ
ကတားနိုင်ငံမှာကျင်းပနေတဲ့2022ခုနှစ် FIFA ကဘာဖလားဘောလုံးပြိုင်ပွဲဒီကနေ့ကစားတဲ့အုတ်စုအီကပထမပွဲစဉ်မှာတော့ဂျပန်အသင်းရှုံးနေသွားခဲ့ပါတယ်။အုတ်စုပထမပွဲစဉ်တော့ကဥရောပကနာမည်ကြီးဂျာမနီကိုအနိုင်ရခဲ့တဲ့ဂျပန်အသင်းဟာဒီကနေ့မှာတော့ကော့စတာရီကာအသင်းနဲ့ကစားတာမှာကော့စတာရီကာအသင်းကတကောကိုမရှိနဲ့အနိုင်ရရှိသွားတာဖြစ်ပါတယ်ခင်ဗျာ။မကြာသေးခင်မိနစ်ပိုင်းအတွင်းမှာကျင်းပပြီးစီးသွားတဲ့ဒုတိယပွဲစဉ်မှာတော့ဘယ်ဂျီယမ်နဲ့မော်ရိုကိုတို့ကစားကြတာမှာမော်ရိုကိုကဘယ်ဂျီယမ်ကို2ဂိုးကိုမရှိနဲ့အနိုင်ရရှိသွားခဲ့ပါတယ်ခင်ဗျာတရုတ်နိုင်ငံမှာကိုဗစ်လုံးဝကင်းစီရေး0ကိုဗစ်မူဝါဒချမှတ်ထားတဲ့အပေါ်မြို့တော်ဘေကျင်းနဲ့ရှန်ဟာမြို့အပါအဝင်နိုင်ငံတော်ဝန်ကတက္ကသိုလ်ကျောင်းပေါင်း50လောက်မှာဒီကနေ့နိုဝင်ဘာလ29ရက်နေ့မှာကန့်ကွက်ဆန္ဒပြပွဲတွေဆက်လက်ဖြစ်ပေါ်နေပါတယ်တရုတ်နိုင်ငံရှင်ချန်းဒေသအိုရုမ်ချီမြို့မှာကြာသပတေးနေ့ကလူနေအိမ်တိုက်တန်းတစ်ခုမိလောင်မှုဖြစ်သွားတာမှာအနည်းဆုံးလူ10ဦးသေဆုံးခဲ့ရတာဟာအဲ့ဒီကိုဗစ်ကန့်သတ်ချက်တွေကြောင့်မိသားသမားတွေအချိန်မီရောက်မလာနိုင်တဲ့အတွက်ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်မှာဆန္ဒပြပွဲတွေဇက်တိုက်ဖြစ်ပေါ်နေတာပါခင်ဗျ။လူမျိုးရေးကွပြမှုတွေနဲ့အကျင့်ပြတ်ချစားမှုစတဲ့အခြေခံသဘောထားကွပြမှုတွေဟာမလေးရှားအစိုးရတည်ရေရှည်ရပ်တည်နိုင်မလားဆိုတာကိုပထမတစ်နေ့နှစ်နှစ်အတွင်းမှာအဓိကစမ်းသပ်မဲ့အကြောင်းအရာတွေဖြစ်သလိုဟိုနိုင်ငံအတွင်းလူမျိုးရေးတန်းတူညီမျှမှုရှိစေရမယ်ဆိုတဲ့ကာလရှိချာသူပေးထားတဲ့ကတိကိုဝန်ကြီးချုပ်အနေနဲ့အောက်ထက်ပေါ်နိုင်မှာပေါ်နိုင်စောင့်ကြည့်ရမှာဖြစ်ပါတယ်ခင်ဗျ။
တဲ့ရင်ကျုပ်ကိုကိုဇော်ဝင်းလိုက်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညာအစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပြီးတော့အတန်လွန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cornelius Channel နဲ့ TN1 တို့ဖြစ်ပါတယ် VOA American အတန်ရဲ့ညာပိုင်းမြန်မာဘာသာစီစဉ်တွေကိုညာ9နိုင်ကနေ10နိုင်ထိလိုင်းလိုမီတာ19 25 30နဲ့လိုင်းလိုမီတာ190တို့ကနေအတန်လွန်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.